Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2022ခုနှစ်ဇွန်လ30ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်ဗုဒ္ဓဘူးညအတွက်သောရရှင်နေနားဆင်ရမယ်ထိတ်တန်းရောက်သတင်းတွေကတော့ဒီကနေ့စစ်ကောင်စီဘက်ကမြန်မာနိုင်ငံတဝန်းအချင်းတောင်တီးတီးမှာဖမ်းဆီးထိန်းချုပ်ထားသူတချို့ကိုပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်ဒီလိုမျိုးလွှတ်ပေးတဲ့အချိန်မှာသတင်းသမားတချို့လည်းပါဝင်ပါတယ်အချင်းတောင်နေထဲမှာထိန်းသိမ်းထားခံရတဲ့အချိန်မှာလူခွေးချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းပြန်လွတ်လာသူတဦးကပြောပြပါဗျာ
လူခွေးနဲ့ပတ်သက်ပြီးတော့အခင်းထဲမှာတော့အပေါ်တော့ဘာမှအခွင့်အရေးမရှိတော့ဘူးဒီငါးငါးလေးတီးတာမှာထားထားပြီးတဲ့ခါကျတော့ဒီအခင်းထဲမှာလည်းဘာမှသိသားခွင့်လည်းမရှိပြောခွင့်လည်းမရှိဘူးဘာလည်းဘာသူကဘူးမှလည်းဆက်မရှိဘူးဒီလိုအပြန်ပြီးအပေါ်တင်သားချက်တော်လည်းအတိမတ်လို့ပြော
ဒီအကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ဘကိုတိုင်းဒေသကြီးတောင်ငူဘက်မှာလည်းစစ်တပ်ကနေဖမ်းထားတဲ့ခရီးရန်ဘာသာရေးခေါင်းဆောင်၅ဦးပြန်လွတ်လာတဲ့အခြေအနေကချင်းပြည်နယ်မြစ်ကြီးနားမြို့ဘက်ကစစ်ရေးအခြေအနေနဲ့ဟာခါနဲ့ဖလန်းဘက်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အကြောင်းနောက်ရခိုင်မြောက်ပိုင်းစစ်ရေးဆောင်စခန်းတွေမှာစစ်နဲ့ရိတ်ခါပြက်လက်နေတဲ့အနေအထားဆတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူလူလူနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြမရေးသုံးသက်ချက်အားကစားခံနာဆတဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ဗုဒ္ဓဘူးညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါလိမ့်မယ်ရှင
်တဝဲဟာခါလာရှုအပါဝင်မြန်မာနိုင်ငံတော်ဟာအချင်းနောင်တို့ချုံမှာထိန်းသိမ်းထားတဲ့နိုင်ငံရေးအချင်းသားယာနဲ့ချီဒီကနေ့ပြန်လွတ်လာပါတယ်။သူတို့အများစုဟာစစ်အာဏာသိမ်းကန့်ကွက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့သူတွေဖြစ်ပါတယ်။အခုလွတ်မြောက်လာသူတွေထဲမှာဖက်ပြော်လာတဲ့ရဲ့စစ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးခံရသူတွေပါဝင်ပါတယ်။ဒီကနေ့ပြန်လွတ်လိုက်တဲ့အချင်းသားအရေအတွက်ဟာ2342ယောက်ဖြစ်တယ်လို့ပြန်ကြားရေးဒုတိယဝန်ကြီးဘုချုပ်ဦးစောမင်းထွန်းကပြည်တွင်းမီဒီယာတချို့ကိုအတည်ပြုပါတယ်။အင်းစင်အကျဉ်းထောင်ကနေပြန်လွတ်လာတဲ့အကျဉ်းသား950ကျော်ရှိပါတယ်။အကျဉ်းသားတွေပြန်လွတ်မဲ့တဲ့ကြောင့်ဒီကနေ့အင်းစင်ထောင်ရှိမှာမနေ့ကတည်းကသွားဆောင်ကြသူတွေလည်းရာနဲ့ချီရှိခဲ့တာပါ။ဒီအချိန်မှာပဲတိုင်းရင်းသားဒေသတွေမှာတော့စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြောင့်ပြစ်ခတ်မှုတွေကြောင့်တေဆုံးတန်ရရတာတွေရှိနေပါတယ်။မတ်လလောက်ကစပြီးတော့စစ်ရေးတင်းမာလာတဲ့ကချင်ပြည်နယ်မှာလည်းမြစ်ကြီးနားမြို့အနီးက23မိုင်စစ်စေးဂိတ်ကို KIA ကချင်တပ်ဖွဲ့ကဒီကနေ့မနေ့အဝင်ပြစ်တာမှာရဲတပ်သားတယောက်နဲ့အနီးကပြည်သူတို့သေဆုံးတယ်လို့ဒေသခံတွေကပြောပါရယ်။ချင်းပြည်နယ်ဖက်မှာဆိုရင်လဲဒေသခံပြည်သူကကွေတပ်နဲ့စစ်ကောင်စီတပ်ကြားအင်္ဂါနေ့ကပြစ်ခတ်မှုတွေကြောင့်စစ်ကောင်စီဖက်ကအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်သူကကွေတပ်ဖက်က၄ဦးကြာဆုံးခဲ့ကြောင်းချင်းလန်ဒီဖ ens ဖို့စ်ဖွဲ့ကပြောပါရယ်။တိုင်းဒေသတွေမှာစစ်ပွဲတွေကြောင့်မတိမငိမ့်ဖြစ်နေတယ်လို့မျိုးကြီးတွေမှာလည်းဘုံကွဲတာတွေဥပဒေမဲ့လှုပ်ချမ်းတပ်ပြတ်တာတွေကြောင့်အခြေအနေမတိမငိမ့်ဖြစ်နေတယ်လို့ပဲစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကလည်းနိုင်ငံဒေသအတော်များများမှာနှိမ့်မျိုးစုံနဲ့ပေါ်ပေါက်နေစေဖြစ်ပါတယ်။နိုင်ငံတကာဥပဒေတွေကိုအကြီးအကျယ်ချိုးဖောက်နေတဲ့မြန်မာစစ်ကောင်စီတပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေတိုးလာနေတာနဲ့အမျှသူတို့ကိုပြစ်တက်ကကင်းလွတ်ခွင့်မရအောင်လုပ်ဖို့တိတ်ကိုအရေးကြီးနေပြီလို့မြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီ SACM ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။မင်းသက်ဒီမော့ဆိုကိမရွာနဲ့မန္တလေးမြို့အပါအဝင်မြန်မာစစ်တပ်ကနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေမှာအရင်ကလုံရက်တွေဖြစ်တဲ့လူလာသူအပေါ်ကျူးလွန်တဲ့ရာဇဝတ်မှာထပ်ပြီးတော့အကျုံးဝေလာနိုင်တယ်လို့ထောက်ပြထားပါတယ်။ထပ်အပြင်စီးရဲမတည်ငြိမ်ဖြစ်နေတဲ့ဒေသတွေကမြန်မာစစ်တပ်ရဲ့လုပ်ရကတော့စစ်ရာဇဝတ်မှုမြောက်နိုင်တယ်လို့လဲဂျွန်လ30ရက်နေ့နေစွန်းနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖက်ဗျော်လ3ရက်နောက်ပိုင်းအာဏာကိုစွပ်ကိုင်ထိန်းချုပ်ထားနိုင်အောင်လို့နိုင်ငံတော်လုံးကဒီမိုကရေစီရေးလှုပ်ရှားမှုတွေကိုစစ်ကောင်စီကအကြမ်းဖက်ပြီးတော့တရားလက်လို့နိုင်နေလာတယ်လို့လဲကြေညာချက်မှာပြောထားပါတယ်။ဥပဒေမဲ့တပ်ဖြတ်တာတွေအကြီးအကျယ်နှိမ့်ဆက်ညှဉ်းပန်းတာတွေမစင်မချင်းဖမ်းဆီးတာတွေမတိမ့်မှုကျူးလွန်တာနဲ့လူမြင်ကွင်းမှာရိုက်နှက်တာမျိုးလိုရန်စပုတ်မှုမြောက်တဲ့ရန်ကားတဲ့လူရဲတွေကိုနေ့စဉ်ကျူးလွန်နေတဲ့ခိုင်လုံတဲ့သတင်းတွေရထားတယ်လို့လည်းကြီးညာချက်မှာပြောထားပါတယ်။ပြီးခဲ့တဲ့သတင်း6ပတ်အတွင်းကိုယ်တေသကိုကာကွယ်ကြတဲ့အရတားပြည်သူတွေအပေါ်စစ်ကောင်စီဘက်ကလက်နက်ကြီးတွေတုံးပြီးတော့ပစ်ခတ်တိုက်ခိုက်တာလေကြောင်းကပါထိုးစစ်ဆင်တိုက်ခိုက်လာတယ်လို့လည်းပြောထားပါတယ်။ဒီလောက်ရက်တွေဟာနိုင်ငံတော်စစ်စင်ရေးတွေမှာစစ်သက်ကဆဲစုနဲ့နဲ့ချီလုံနေကြပုံစံတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေအရေးကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်မှုခုံရုံးစီတင်ပြဖို့လဲကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေနေ့စဉ်နဲ့အများမြင့်တက်လာချိန်မှာပဲရုရှားနိုင်ငံထုတ် Sputnik COVID ကာကွယ်ဆေး9000ဝယ်ယူဖို့ညှိနှိုင်းနေတယ်လို့စစ်ကောင်စီကပြောပါတယ်။ ကကွာစင်းနှစ်တန်းဝယ်ယူဖို့ကနအူးစီစဉ်ထားပြီးဖြစ်တယ်လို့နောက်ထပ်ခုနှစ်တန်းဝယ်ဖို့လုပ်နေတယ်လို့လဲရုရှား RNA သတင်းအေဂျင်စီနဲ့တွေ့ဆုံမေးမြန်းခါမှာအာနာတိန်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျင်မင်းအောင်လိုင်ကပြောဆိုသွားတာပါ။အိန္ဒိယနိုင်ငံကလည်းမြန်မာအတွက်ကိုဗစ်ကကွယ်ဆေးတွေရခဲ့ဖွပွေမယ်လို့သူ့ပြည်တွင်ကာယရောဂါအခြေအနေဆိုးနေတာကြောင့်မြန်မာအတွက်ဆေးထက်မရနိုင်တော့ဘူးလို့လည်းပြောပါတယ်။တရုတ်နိုင်ငံထုတ်ကာကွယ်ဆေးတွေထောက်ဝယ်ဖို့လည်းဆွေးနွေးနေတယ်လို့စစ်ကောင်စီအကြီးအကဲကပြောဆိုခဲ့ပါတယ်။စီအနာသိမိနောက်ပိုင်းကိုဗစ်ကူးစက်မှုတွေဒီလာတဲ့ခုန်တက်သွားတာကြောင့်အကြီးအကျယ်ပိုကူးဆက်လာမှာကိုဆိုရင်မှုတွေရှိနေတာပါမနေ့ကဆိုရင်24နာရီအတွင်းပိုကူးသူတွေ1300ကျော်အထိစံချိန်တင်ရောက်လာပါတယ်မြန်မာအားကစားနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရလက်ရှိချိန်ထိကိုဗစ်ပိုကူးသူ3000ခွဲကျော်နဲ့သေဆုံးသူက3300ကျော်ပါတယ်မြန်မာနိုင်ငံတွင်အခုနှစ်စံဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြမှုတွေကျမရဲဝန်ထမ်းတွေရဲ့ CDM အကြမ်းမဖက်အာဏာဖီဆန်ရေးလုပ်နေတာကြောင့်ရောဂါပိုးစစ်ဆေးနိုင်မှုအားနည်းနေတယ်လို့ကျမရဲစောင့်ရှောက်မှုစနစ်ကလည်းလုံးဝပြိုလဲတယ်လို့ဖြစ်နေပါတယ်။ဒါကြောင့်အခုလိုရောဂါကူးစက်မှုတွေတိုးလာချိန်မှာအာဏာပိုင်တွေဘက်ကရောဂါထိန်းချုပ်ရေးကိုထိထိရောက်လုပ်နေပါမလားဆိုတာလည်းတန်တရားတွေရှိနေကြပါတယ်။COVID-19 တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့ရုရှားနိုင်ငံမှာ Delta မျိုးဗီဇပြောင်းပိုးတွေကူးစက်နေတာကြောင့်ဆေးရုံတင်ထားရသူသသိန်းခွဲကျော်ရှိနေပေမဲ့ကာကွယ်ဆေးထုတ်ဖို့ပြည်သူအများစုငြင်းဆန်နေတာကိုလူလူစစ်တမ်းမှာတွေ့ရပါတယ်။ရုရှားသမ္မတ Vladimir Putin ကလည်းကာယရောဂါအကြောင်းသိနာမလဲတဲ့လူတွေပြောတဲ့ကောလာဟလတွေကိုနားမယောင်ပဲပညာရှင်တွေရဲ့စကားကိုနားထောင်ပြီးတော့ကာကွယ်ဆေးထုတ်ကြဖို့ပြည်သူတွေကိုတိုက်တွန်းခဲ့ပါတယ
်။ Надо прислушиваться не к людям, которые
ဒူကရိုင်းလဲပြည်တွင်ထုတ် Sputnik V ကာကွယ်ဆေးနှလုံးအပြည့်ထိုးထားတယ်လို့အွန်လိုင်းမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့ပေမဲ့ဆေးထိုးတဲ့ဓာတ်ပုံထုတ်ပြန်တာမျိုးတော့မရှိပါဘူး။ကူးစက်များမျိုးဗီဇပြောင်းပိုးတွေဖြစ်တဲ့ Delta နဲ့ Alpha ပိုးတွေပြန့်နှံ့နေတဲ့အတွက်ထိုင်းနိုင်ငံမှာတော့ဒီကနေ့မှာ COVID ကြောင့်သေဆုံးသူ53ဦးထိစံချိန်တင်ရောက်လာပါတယ်။ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရပေမဲ့ဇူလိုင်လတရနေ့ကစပြီးတော့ကွာရန်တင်းဝင်စရာမလိုပဲဖူကက်ကမ်းခြေကိုကမ္ဘာလက်ခီးတယ်ရီကိုထိုင်းအစိုးရကဝင်ခွင့်ပြုတော့မှာပါ။ကြာပြင်းနှစ်ကစားပြီးတော့တနင်္ဂနွေလုံးတစ်ပတ်ကြာလော့ကဒေါင်းချထားတဲ့မြန်မာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ပိုကူးသူ9သိန်းကျော်နဲ့သေဆုံးသူ1000ခွဲဝန်းကျင်ရှိနေတယ်လို့ကြီးခဲ့တဲ့24နာရီအတွင်းပိုကူးသူသေ9000ကျော်ရှိပါတယ်။ကာယောဂါကိုကာကွယ်ဆေးနဲ့ထိန်းချုပ်ထားတဲ့နိုင်ငံတချို့မှာကာယောဂါကန့်သတ်ချက်တွေရုပ်သိမ်းထားနိုင်ပေမဲ့ဩစတြေးလျကမြို့ကြီးတွေအပါအဝင်တချို့နိုင်ငံတွေမှာတော့ပိုကူးဆက်မှုတကြော့ပြန်တိုးလာနေတာကြောင့်ကန့်သတ်ချက်အထစ်တွေထုတ်ပြန်နေကြပါတယ်။
ဒီလိုရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်ဒူးလေးညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေ American တပ်တွေဆက်ထွက်ခွာဖို့လုပ်နေချိန်မှာ American တန်ရုံနဲ့ကာဘူးလေစိတ်တွေကိုကာကွယ်ပေးဖို့တော့တပ်များစွာဆက်ထားမယ်လို့ပင်တဂွန်စစ်ဌာနချုပ်ကဆိုပါတယ်။ပင်တဂွန်ပြောခွင့်ရဂျွန်ကာဘီကအာဖဂန်မှာကျန်းဖက်မှုတွေမြင့်မားလွန်းလာပြီးတာလီဘန်တွေအနေနဲ့နိုင်ငံတော်ဖွံ့ဒေသများစွာကိုပို့သိမ်းယူဖို့ကြိုးပမ်းလာတာမို့အခုလိုအရေးပါတဲ့နေရာတွေကိုဆက်ကာကွယ်ဖို့တက်အများပြားခြံထားမှာပါလို့ဆိုခဲ့တာပါ
As we see events on the ground unfold it certainly calls into question
ကျွန်တော်တို့မြေပြင်မှာဖြစ်နေတာတွေတွေ့နေရတာအရတာလီဘန်တွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတရားဝင်ယုံကြည်ရလောက်တဲ့စနစ်ဝက်ပြည်ရိုးသားမှုရှိရလားလို့မေးခွန်းထုတ်စရာဖြစ်လာနေပါတယ်။တကယ်တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကပဲအာဖဂန်နာဂတ်အတွက်ညှိနှိုင်းထားတဲ့စီရဖို့နဲ့တိုက်ပွဲတွေငြိမ်းချမ်းစွာဆုံးသတ်နိုင်ဖို့နိုင်ငံရေးလမ်းကြောင်းအမှန်ဖြစ်ပါတယ်။ဒီအတွက်ကျွန်တော်တို့ဦးစားပေးထားပါတယ်။ဒီအတွက်ပဲဆက်ကြိုးစားဖို့အစိုးရကလည်းမူဝါဒချထားပါတယ်လို့ပြောခွင့်ရကာဘီကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒီမတိုင်ခင်လေးပဲအာဖဂန်ရှိအမေရိကန်အစ်စ်မျိုးစုံဘူချုပ်ကြီးအော့စတန်မီလာကလည်းတာလီဘန်တွေလက်ထဲကိုအရေးပါတဲ့ခရိုင်တချို့ကြဆုံသွားခဲ့ရတာကြောင့်အနီးကပြည်နယ်မြို့တော်တွေနဲ့ပြည်သူတွေလုံခြုံရေးစိုးရိမ်နေရပြီလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာတရုတ်ကွန်မြူနစ်ပါတီရာပြည့်အချိန်မှတ်အချိန်ထိုင်ဝမ်အပေါ်ပိုစတာတွေနဲ့ကြမ်းကြမ်းတမ်းတမ်းချိတ်ချောက်လိုက်တာကစစ်စင်ဖို့ထက်ပါတီစီရေးရအားကောင်းလာတာကိုပြတာပါလို့သုံးသပ်မှုတွေရှိနေပါတယ်တရုတ်ကွန်မြူနစ်ပါတီကြွေးကြော်ခဲ့တဲ့တရုတ်တနိုင်ငံတည်းဖြစ်ရေးထိုင်ဝမ်ကိုဆွဲမသွင်းနိုင်သေးတဲ့အခုလိုချိန်မှာတရုတ်စစ်တပ်အနေနဲ့အယောင်ဆုံးစစ်သွေးကြွစကလုံးတွေပါတဲ့ပိုစတာတွေဖြန့်ခဲ့တာက တရုတ်စစ်တပ်စွန့်ရင်ပိုထက်မြက်လာတာနဲ့ကွန်မြူနစ်ပါတီပိုအားကောင်းလာတာကိုကြားရပါလို့ထိုင်ဝမ်ခြေဆိုင်တုံသက်သူတွေကဆိုပါတယ်စစ်ပွဲအတွက်ပြင်ဆင်ကြဖို့စကလုံးတွေပါဝင်ပိုစတာတွေအင်တာနက်မှာဖြန့်လာခဲ့တာကစစ်ရေးထက်ပြည်တွင်းညီညွတ်ရေးနဲ့ကွန်မြူနစ်ပါတီအင်အားမြင့်တင်ရေးပြည်သူတွေပြင်ဆင်ကြဖို့မှာလိုတာကပိုများပါတယ်လို့ထိုင်ဝမ်ခြေဆိုင်စစ်မြင့်ဝါဒလေးလာရေးတရုတ်ကောင်စီတွင်မှုအန်ဒရူးယန်ကဆိုပါတယ်ထိုင်ပြည်ရှိအမျိုးသားချန်ချီတက္ကသိုလ်ရဲ့နိုင်ငံတကာကြီးဟာကောလစ်ကဒူပါမခါချုပ်ဟွမ်ကွေဘိုကလည်းတရုတ်အနေနဲ့အရင်တည်းကအခုလိုစီးရေးပြင်ဆင်မှုဆိုင်ရာစိတ်သက်မြင့်တင်ရေးတွေလှုပ်လာခဲ့ပေမဲ့တကယ်တမ်းစီးရေးတင်မှမှုတွေပြင်းထန်လာလိမ့်မရှိဘူးလို့ဆိုပါရခင်အခုလိုအချိန်မှာဟောင်ကောင်မှာတော့တရုတ်အနေနဲ့လူခွင့်ဆိုင်ရာရေးပေါ်ချိန်တွေအထိဖန်တီးလိုက်ပြီးလို့ Amnesty International အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွယ်အဖွဲ့ကဆိုလိုက်ပါတယ်တရုတ်အနေနဲ့မနစ်ထက်ကတင်းကျပ်တဲ့မျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းပြီးအခုလိုဆက်ဖြစ်လာစီတာပါလို့ AI လို့တော့ခေါ်တဲ့နိုင်ငံတကာလူခွင့်အဖွဲ့ကြီးကအစည်းအဝေးခန်းစာဒီနေ့ထုတ်ပြန်လိုက်ပါတယ်။2019ခုနှစ်ထဲဟောင်ကောင်မှာကြီးမားတဲ့တရုတ်ဆိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်တုံ့ပြန်တဲ့အနေနဲ့တရုတ်ဆိုးရဘက်ကထုတ်ပြန်တဲ့အခုအမျိုးသားလုံခြုံရေးဥပဒေတစ်နှစ်ပြည့်လာချိန်တည်ရောက်မှုပေါ် AI အဖွဲ့ကအစည်းအဝေးခန်းစာထုတ်ပြန်ခဲ့တာပါ။အခုအမျိုးသားလုံခြုံရေးဥပဒေအောက်မှာရာဂနန်းတွေနဲ့ချီတဲ့ဒီမိုကရေစီထောက်ခံသူနိုင်ငံရေးသမားတွေနဲ့တချို့လူရှာသူတွေအဖမ်းခံထောင်ချခံထားရတယ်လို့လည်း AI ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အမျိုးသားလူချင်းရေးဥပဒေအရအကြမ်းဖက်ဝါဒီခွဲထွက်ရေးဝါဒီနဲ့နိုင်ငံတော်အာဏာပုံကံသူနိုင်ငံသားဆွေရနဲ့ပူးပေါင်းကြံစည်သူလို့တရုတ်ဘက်ကသတင်းရရှိသူတွေကိုပြစ်မှတ်ထားနှိမ်နင်းနိုင်ပါတယ်။အခုလိုအဖမ်းခံထားရသူတွေမှာပြီးခဲ့တဲ့ပတ်ထဲမှာပဲသူ့ရုံးဝင်အစည်းအခမ်းအဖမ်းခံခဲ့ရတဲ့ဒီမိုကရေစီအသာပေးအပန်းနေစဉ်သတင်းစာထုတ်ဝေသူသတင်းမီဒီယာတစ်ထည်ကြီးဂျမ်မီလိုင်းနဲ့သူ့ယုံရာရှိတွေလည်းပါဝင်ကသူတို့ရဲ့ပိုင်ဆိုင်မှုဒေါ်လာတန်းတွေနဲ့ချီကိုလည်းထိန်းချုပ်ခံထားရပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံမှာတော့ဘာလီကျွန်းနားပင်လယ်ပြင်မှာသင်္ဘောမှောက်ပြီးလူအနည်းဆုံး9ဦးသေဆုံးကကျောက်ဆုံးသူ12ဦးကိုလည်းဆက်ရှာနေကြပါတယ်နာမည်ကြီးအပန်းဖြေဘာလီကျွန်းနားရာသီဥတုကျန်းနေခဲ့တဲ့ပင်လယ်ပြင်နဲ့ KMP Unit သင်္ဘောမနေ့ကနှိမ့်ယုတ်ခဲ့ပြီးစုပေါင်းပါလာသူ50ကျော်တက40ကိုကုသိကဲတင်နိုင်ခဲ့ကအများစုကတော့ရေထဲကြာကြီးမျိုးကသတိမင့်နေခဲ့ကြတယ်လို့လည်းကဲဇေးသမားတွေကဆိုပါတယ်အခုတင်ပေါ်အနေနဲ့ဂျာဘာကျွန်းရဲ့ကက်တာပန်စစ်ကန်းကနေမိုင်30ဝန်းကျင်ကွာဘာလီကျွန်းရှိဂလီမနော့စစ်ကန်းကိုစခတ်ခွာလာပြီးမကြာခင်လေးမှာပဲအခုလိုနှိမ့်မြှုပ်သွားခဲ့တာလို့အင်ဒိုနီးရှားအရာရှိတွေကဆိုပါတယ်အသက်မသေးပဲကျန်ခဲ့တဲ့သူကတင်ပေါ်နဲ့တကရုတ်တရက်ကိုဖြစ်ခဲ့ပြီးခီးတယ်တွေကိုအသက်ကအင်ဂျီတွေဝတ်ဖို့ချက်ချင်းလှမ်းပြော်တယ်သူဝတ်လို့မရတာကြောင့်မြင်းနဲ့ပိုင်းကိုတက်လာဖို့လှမ်းခေါ်တာနဲ့တက်သွားချိန်မှာထိတ်ကိုမရောက်ခင်သင်္ဘောကမှောက်သွားပြီးနှိမ့်မြှုပ်သွားခဲ့တယ်သူ့ကိုတော့ရေထဲကနေဆွဲယူကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ဘာကြောင့်အခုလိုသင်္ဘောနှိမ့်မြှုပ်ခဲ့ရတာကိုတော့အင်ဒိုနီးရှားအရာရှိတွေကထုတ်မပြောသေးပဲကျွန်းပေါင်းထောင်ပေါင်းချီရှိတဲ့နိုင်ငံတွေအခုလိုမကြာခဏဖြစ်တတ်ကဘေးရန်တွေကရေစီကံတင်းကျပ်မှုအားနည်းချက်တွေပေါ်တော့အမြဲအဖြစ်ပုံချလေးရှိပါတယ်ခင်
The voice of America.
ဗုဒ္ဓဘုညာအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တော်ရရှင်တွေကိုမြန်မာနိုင်ငံတော်မှာဖြစ်ပျက်နေတဲ့နောက်ဆုံးရအခြေအနေတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ကာကြီးနဲ့အများဆုံးဖမ်းဆီးခံခဲ့ရတဲ့တိုင်းနယ်ပြည်နယ်အသီးသီးကအကျဉ်းသား2000ကျော်ဒီကနေ့ဇွန်လ30ရက်နေ့မှာပြန်ပြီးတော့လွှတ်ပေးလိုက်ပါပြီ။နိုင်ငံတော်ဝန်ကအကျဉ်းဆောင်အသီးသီးထဲမှာရာနဲ့ချီပြီးတော့လွှတ်ပေးတဲ့အထက်မှာလည်းသတင်းသမားတချို့ပါဝင်ပါတယ်။ဖန်စီထိန်ထိန်ထခံရတဲ့အချိန်ထဲမှာအကျဉ်းဆောင်နေထဲမှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်လို့ဒီကနေ့ပြန်လွတ်လာသူတချို့ကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညူကပြောပြပေးပါရှင
်နိုင်ငံတော်ဝန်လုံးမှာရှိတဲ့အကျဉ်းဆောင်သီးသီးကနေပြီးတော့ဒီကနေ့ပြန်လွတ်လိုက်တဲ့အကျဉ်းသားရေအတွက်ဟာစုစုပေါင်း2296ဦးရှိတယ်ဆိုပြီးတော့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကထုတ်ပြန်ပါတယ်အကျဉ်းဆောင်ထဲမှာလူခွေချိုးဖောက်မှုတွေရှိတဲ့အကြောင်းဒီကနေ့ပြန်လွတ်လာတဲ့လူငယ်တဦးက VOA ကိုပြောသွားပါတယ်
လူခွင့်ရနဲ့ပတ်သက်ပြီးတော့အထက်ထဲမှာတော့အပေါ်တော့ဒါမှအခွင့်အရေးမရှိတော့ဘူး။ငါကငါလေးတိကျမှထားထားပြီးတဲ့ခါကျတော့ဒီအထက်ထဲမှာလည်းဘာမှတင်စားခွင့်လည်းမရှိဘူး၊ပြောခွင့်လည်းမရှိဘူး။ဟာလည်းဘာမှသူကားတူမှလည်းချက်မရှိဘူး။သူကပြန်ပြီးတော့ကိုယ်တင်စားချက်ကိုလည်းဟုတ်အသိမောက်မရှိဘူး
။ဒီကနေ့မနေ့အစောပိုင်းမှာပြန်လွှတ်မယ်ဆိုပြီးတော့ကနေဦးသတင်းတွေထွက်ပေါ်ခဲ့ပြီးမြေပြန်လွှတ်မယ်အရေးအတွက်ကိုအခုမနေ့ပိုင်းကျတော့မှထောင်အနာပိုင်တွေကစစ်စစ်မှုလုပ်ခဲ့ရတာပါ။ဒီအတွက်ကြောင့်မလို့အချိန်ကြာကြာမှုတွေဖြစ်ခဲ့ပြီးတော့ညနေပိုင်းအထိအကျဉ်းသားတွေကိုပြန်မလွတ်နိုင်ခဲ့ကြောင်းအစ်စိန်ထောင်ရဲ့ဒီကနေ့အခြေအနေကိုကြည့်နေတဲ့တရားလွှတ်တော်ရှိနေဒေါ်ဇာလီကပြောပါတယ
်အစ်စိန်အကျဉ်းသားကတော့သူပြောတာတော့ဒီမှာကို950ပတ်ဝန်းကျင်လို့ပြောပါတယ်ရှင်လွတ်မဲ့အချိန်ကိုသူတို့အတိအကျမပြောနိုင်ဘူး ကျဲပြရတော့ပြောတာတော့ဒီနေ့မနက်ခုနိုင်လောက်မှထောင်ဝန်တန်းကြီးရဲ့လက်ထဲကိုလွတ်မဲ့သူရဲ့စရင်ပေါ့နော်ကြောက်တာဖြစ်တဲ့အတွက်ကြောင့်သူကရှင်ဖြစ်နေရတယ်ပေါ့နော
်ရန်ကုန်အေးစိန်တောင်အပြင်ကချင်ပြည်နယ်မြစ်ကြီးနားချင်းပြည်နယ်ဟာခါမန္တလေးဥပုထောင်းသင်းနာရီတိုင်းဒဝဲအီယော်ရီတိုင်းပသိမ်စတဲ့ကျင်းောင်းတွေရှိမှလည်းမိသားစုဝင်တွေကပြန်လွတ်လာသူတွေကိုညနေပိုင်းအထိစောင့်ဆိုင်းခဲ့ပါတယ်အများစုကဆရာနာတင်ပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရသူတွေဖြစ်ပြီးတော့ရဇသက်ကြီးဥပဒေပုံမှန်905ကကြီးနယ်ပဲအမှုဖွင့်ဖမ်းဆီးခံရတာများကြောင်းရောင်ကဖမ်းဆီးခံလူငယ်တွေရဲ့အမှုကိုလိုက်ပါကူညီပေးနေတဲ့တင့်အတွက်ရှိနေများအဖွဲ့ကတရားလွှတ်တော်ရှိနေတော်တွတ်ဆူကပြောပါတယ
်950ကျော်ထက်ကြားတယ်ဒါပေမဲ့မနေ့ကကြားတော့920ကြားလာဒီအင်းစိန်ထောင်ကနေလွှတ်တာဆိုဒါ၄ချိန်ရအများစုကတော့905တန်းစပြီးဟိုလက်နက်တွေမပါတဲ့သူတွေပေါ့နော်အဓိကထားပြီးထုတ်တယ်လို့ပြောတယ်သူပြီးတော့ကျဒီ sign line နဲ့ပြန်ဖမ်းဆီးခံရတဲ့သူတွေပေါ့
ရောင်ကအင်းစိန်ထောင်ကပြန်လွတ်လာသူ922ဦးရှိခဲ့တာမှာပြန်လွတ်လာသူအားလုံးကိုတက်ဆိုင်ရာမြို့နယ်ရဲစခန်းတွေစီကိုဘတ်စကားတွေနဲ့ခွဲပို့ပြီးတော့ပြန်လွှတ်ပေးခဲ့တာလို့ရှင်းနေဥက္ကမောင်မြင့်ကပြောပါတယ်
။ဆောင်ကနေလို့ရင်လူတွေသားများပြီးထောင်ရှိမှာဟိုစုဝေးဖြစ်မှာဆိုလို့ပဲ။အဲရဲစခန်းတွေကိုကျွန်တော်တို့ဒီ WDF နဲ့ပြင်ပြီးတော့ခေါ်သွားပေးမှာလို့။အဲရဲစခန်းတွေကပဲတက်ဆိုင်ရာမိသားစုတွေနဲ့ခေါ်ကြရမှာ Conference ဘာလို့ပေါ့နော်။ဆောင်မင်းနဲ့ကျွန်တော်တို့ပြည်သူပြည်သား
စစ်တပ်ကဖေဖော်ဝါရီလတရက်နေ့နောက်ပိုင်းမှာလူပေါင်း6400ကျော်ကိုဖမ်းဆီးခဲ့ပြီးတော့200ကျော်ကိုတော့ထောင်ဒဏ်ချမှတ်ခဲ့တဲ့ကြောင်းနိုင်ငံကျင်းသားများကွန်ရက်ဆက်ရှော်ရီတင် EPP ကထုတ်ပြန်ပါတယ်။တချို့ကဒီစစ်ကြောစခန်းတွေမှာစစ်ဆေးမင်းများခံရပြီးမှအကျဉ်းအောင်ကိုရောက်လာကြတာပါ။အကျဉ်းအောင်ထဲမှာနှိမ့်ဆက်ညှဉ်းပန်းမှုတွေရှိနေတယ်လို့ပြန်လွတ်လာသူတွေကပြောဆိုနေတာတွေလည်းရှိပါတယ်။ EPP ရဲ့မှတ်တမ်းနဲ့သုတေသနဌာနကကုဆမင်းကတော့ပြည်သူတွေရဲ့လုံခြုံမှုအခြေအနေဟာစိုးရိမ်ရင်မှအဆင့်ကိုရောက်နေပြီလို့ဆိုပါတယ်။
ဒီလိုတူတူရောက်ကုန်မှာဟိုလက်လို့ကဆမ်းပြီးတော့ဒီလိုပုံမှန်တက်တာလေလောက်ကြအောင်ကြာနေရှိတာလေရှင်လည်းလူတွေရတာပြန်ပြီးအကုန်လုံးခြုံပေါက်ခံရတဲ့စာရင်းရှိပါတယ်
ငါရငါကကြီးနဲ့အမှုဖွင့်ခံထားတဲ့အမှုပညာရှင်24ဦးကိုလည်းအမှုရုပ်သိမ်းတဲ့အကြောင်းစစ်ကောင်စီကမနေ့ကကြေညာခဲ့ပြီးတော့စနပြလှုံ့ဆော်မှုတွေထပ်လုပ်မယ်ဆိုရင်တော့ထိရောက်ရေးယူသွားမယ်ဆိုပြီးကြေညာချက်မှသတိပေးထားပါတယ်။ဖန်ရန်ထုတ်ခံသူကလည်း2000နီးပါးကိုရှိနေပါတယ်ခင်ဗျာ
။နိုင်ငံတော်အချင်းအောင်တီတီကနေအချင်းသား2000ကျော်ပြန်ပြီးလွတ်လာတဲ့သတင်းကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းမှာထဲမှာပဲဖန်စီခံခဲ့ရတဲ့ခရီးယံဘာသာရေးခေါင်းဆောင်တွေခံဝင်နဲ့ပြန်ပြီးတော့လွတ်ပေးလိုက်တဲ့သတင်းကိုဆက်ပြီးတင်ပြချင်ပါတယ်။ပဲခူးတိုင်းဒေသကြီးတောင်ငူမြို့မှာမြန်မာစစ်တပ်ကနေဖန်စီသွားတဲ့ခရီးယံနှစ်ချင်းဖျားเจ้าကဘာသာရေးဆရာ5ဦးကိုမနေ့ညပိုင်းတုန်းကပြန်လွတ်ပေးလိုက်ပြီလို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်။ပြီးခဲ့တဲ့တနင်္လာနေ့မနေ့အစောပိုင်းတုန်းကတောင်ငူမြို့မှာရှိတဲ့ဘွေမိုးဘွာသာသနာနယ်ကအကြောင်းကိုစစ်တပ်ကဝင်ရောက်စစ်ဆေးခဲ့တာမှာတော့ဖောက်ခွဲပစ္စည်းတွေရှိတယ်ဆိုတဲ့တန်တရားနဲ့ဘာသာရေးဆရာ2ဦးအဖွဲ့ဝင်3ဦးစုစုပေါင်း5ဦးကိုဖမ်းသီးသွားခဲ့ပြီးတဲ့နောက်စစ်ဆေးပြီးတဲ့တရက်အကြာမှာအခုလိုပြန်လွှတ်ပေးခဲ့တာပါဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်စစ်ကောင်စီတပ်ကနေအကြမ်းဖက်ရဲ၌ပြီးဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့ပဲခူးတိုင်းဒေသကြီးတန်ကူမြို့ရှိဘွဲမူပွားသာသနာနယ်ကဘာသာရေးဆရာပါဝင်5ဦးဟာစွန်လ29ရက်နေ့ညပိုင်းမှာပြန်လည်လွတ်မြောက်လာပြီလို့ခရီးရနှိတ်ချင်းတွင်းမှုဆရာတော်ဒေါက်တာဟေမွန်ထူးကပြောပါတယ်
။ဖမ်းဆီးခံရတဲ့ကျွန်တော်တို့သာသနာ့ဝန်ကတော့5ရက်ကတော့ညဖမ်းပါပြီ။ဟောမှာတောင်ကိုအမတ်တိရဲစခန်းလူရဲ့မှာစကားတွေနဲ့ပြောပြလာဖြစ်လာတယ်။အခန်းဝန်ထုတ်ပြီးမှပဲမသိခြင်းဖြစ်ပါပဲလို့အပြန်လုပေးရခြင်းအကြောင်းကလည်းဆန်းသောတဲ့ကိစ္စမှာဒါတခုမှပေါက်ဖွင့်ပြီးတဲ့တည်ရှိလို့ဖြစ်နေတဲ့အရာတခုမှမပါဘူးဆိုတဲ့အခြေချလာတဲ့ဒီကိစ္စနဲ့အပြန်လုပေးတယ်ဆိုတဲ့ကျွန်တော်တို့နားလည်ပါတယ်
။စွန်လ28ရက်နေ့မနေ့အစောပိုင်းမှာတာငူမြို့ကခရီးရနှိတ်ချင်းဖျားเจ้าကဘာရာရေးဆရာ2ဦးအဖွဲ့ဝင်3ဦးစုစုပေါင်း5ဦးကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားခဲ့တာပါ။စစ်တပ်ကနေကြောင်းဝင်းတဲ့စစ်ဆေးရမှာမိတွေ့မှုနဲ့ရေပိုက်တို့ကိုတွေ့ရှိခဲ့ပြီးဖောက်ခွေပစ္စည်းလုဆောင်နေတာလို့ယူဆပြီးဖမ်းဆီးသွားတာလို့တာငူမြို့ခံတူးကပြောပါတယ
်။အပြင်ဆရာ2ယောက်နဲ့သူ့ရဲ့ဖျားเจ้าကကောင်လေး3ယောက်လုံး5ယောက်သူတို့ခေါ်တာသူတို့စစ်ဆေးတာပေါ့နော်။အမှန်တော့ဘာမှမဟုတ်ဟိုဖျားเจ้าကလေဟိုတောရွာတွေမှာရေမတန့်လို့လေရေတက်လုပြီးလုတယ်မလားပိုက်တို့ခုနကမိတွေ့ထောင်းမိတွေ့အကြည့်လို့လေအဲ့ဒါတွေတွေ့လို့လေကျွန်တော်ကတော့သူ့ PDF ကလက်လက်ဆိုတော့ပတ်စ်တာခင်ဗျာအစ်စ်တာပေါ့
၎င်းဖန်စီခံရလူ9ဦးမှာဘွဲမူဘွာသာသနာနယ်မှာပါရာရေးဆရာ2ဦးနဲ့မီတာစုဝင်2ဦးအပါဝင်စေကူတာဖို့သာသနာဝင်တွင်လာရောက်သဲခူတဲ့အဲ့တဲ့တင်းသောဆရာသူလည်းပါဝင်နေပါတယ်မြန်မာစစ်တပ်ကဝင်ရောက်ဖန်စီမှုတွင်နှိပ်စက်ခံရတဲ့ဖြစ်စဉ်ရှိကြောင်းသာသနာဝန်ထမ်းလူကပြောပါတယ
်ဤဒီမုံလေးတွေ့တာနဲ့အဲ့ဒါကျွန်တော်တို့ရန်ဆိုပြီးတော့ပြောလို့အထီထားမျိုးနဲ့ကျွန်တော်တို့လူတွေကိုခေါ်လာတာတော့ရှိတယ်ကြအဲ့ဒါ28ရက်နေ့ည7နာရီကျော်မှာဝေစီးရဲ့ပုံစံမျိုးနဲ့ဟိုမနေ့2နာရီကျော်လောက်မှပြန်ထွက်သွားပါတယ်
မရှင်ဝင်းမှာအဲ့လိုကန်ကြောက်တာတွေလောက်တော့ကျွန်တော်တို့တနည်းခံစားရပါဗျာ။ဆရာတော်ဒီသာသနာဝန်ထမ်းတွေနေတဲ့နေရာကိုအဲ့လိုမျိုးတ냐နဲ့တော့နေကြတော့ဝင်လာပြီးတော့ဝမ်းပြီးတော့ဒီအဆောက်အဦတွေဝင်ဖြစ်တယ်။နောက်ပြီးတော့ဒီတော့ခတ်ထားတဲ့ရုံးသားတွေဆိုလို့ရှိရင်ရိုက်ဖြတ်လိုက်တာပေါ့နော်။
စောလာ29ရက်နေ့ညပိုင်းမှာတာငူမြို့ကခရိယာနှိရှင်ဖျားကြောင်းလဲစစ်တပ်ကဝင်ရောက်စီးနှင်းပြီးစစ်ဆေးရမှာမိတွေးမှုတ်တဲရေတန့်ဆင်မှုတ်ရေပိုက်ဝံရကျိုးပိုင်းဆတို့ကိုတွေ့လို့ဖောက်ခွေရေးလှုပ်ဆောင်နေတာလို့ယူဆပြီးစောလာ28မနက်စောပိုင်းချိန်မှာပါနာရေးဆရာ2ဦးအဖွဲ့ဝင်3ဦးစုစုပေါင်း5ဦးတို့ကိုဖမ်းဆီးသွားခဲ့တာပါအဆိုပါသာသနာဝင်တွင်ဝေရောက်ရှာဖွေစစ်ဆေးတဲ့ညမှာရဲနဲ့စစ်သားအယောက်50ကျော်ပါဝင်သလိုဖမ်းဆီးခံရသူတွေကိုစစ်ဆေးမေးမြန်းရမှာလဲကိုသီလက်ရောက်ကြည့်လွန်ခဲ့တဲ့ပြင်သာသနာပစ္စည်းတချို့လည်းဖျက်ဆီးခံခဲ့ရတယ်လို့သာသနာဝန်ထမ်းတွေကပြောပါတယ်ခင်ဗျာ
နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်မြကြီးနားမြို့အဝင်21မိုင်စစ်ဆေးရေးဂိတ်ကို KIA ကနေဒီကနေ့မနက်ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့ပါတယ်ဒီပစ်ခတ်မှုအတွင်းမှာရဲတပ်သားတဦးနဲ့အရပ်သားတဦးတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီပစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့မြကြီးနားမြို့ထဲမှာလုံခြုံရေးတိုးမြင့်ချထားပါတယ်ရန်ကုန်ကလာတဲ့မြကြီးနားတိုက်ခိုက်မှုသတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင
်မန္တလေးမြကြီးနားလမ်းမြကြီးနားမြို့အဝင်21မိုင်စစ်ဆေးဂိတ်ကို KIA ကချင်လက်နက်ကိုင်အဖွဲ့ကမနေ့9နာရီကျော်လောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါတိုက်ပွဲကနာယူဝဲနီးပါးကြာမြင့်ခဲ့ပြီးဒါဒီလအတွင်းမြကြီးနားမြို့နီးမှာဒုတိယအကြိမ်ဖြစ်တဲ့တိုက်ပွဲလည်းဖြစ်ပါတယ်ဒီမနေ့တိုက်ပွဲအတွင်းလူနှစ်ယောက်သေဆုံးပြီးတယောက်ထိခိုက်မိတဲ့အကြောင်းတိုက်ပွဲဖြစ်ပေါ်တဲ့ဒေသအနီးကဒေသခံတယောက်က VOA ကိုပြောပါတယ
်အဲ့ဒီခင်းနမ်းမှာခါတောက်ဆိုင်မှာခိုင်ရှိအဲ့နဲ့ဆိုင်ပြလာဆိုင်ပန်းရှင်ရောက်စလုံးကတော့ဖြစ်ပါတော့ဒါမဲ့တယောက်ကတော့ဒီစေရင်တယောက်ကတော့အမှတော့ချင်းပြေတဲ့ကလည်းရဲတူတဲ့ကလည်းတခြားပဲလို့တော့
27မိုင်စစ်ဆေးဂိတ်တိုက်ပွဲဖြစ်ပေါ်တဲ့အချိန်မှာ16မိုင်မှာခြေဆိုင်တဲ့တန်ချက်ကကားတရင်ကစစ်ကူသွားခဲ့ပြီးစစ်ကူသွားတဲ့အချိန်မှာဂျားပြတ်မိုင်ခွဲတိုက်ခိုက်တာတွေလည်းရှိတဲ့အကြောင်းဒီတိုက်ခိုက်မှုမှာဂိတ်အဆောက်အဦတွေမိလောင်ပျက်စီးတာမရှိပေမဲ့ကားတစ်စီးမိလောင်ပျက်စီးခဲ့ပြီးကားလေးစင်းကိုလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးမေးမြန်းမှု KIA ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့သလိုတမရော်ဘက်ကလည်း VOE ကဆက်သွယ်ခဲ့ပေမဲ့ဖုန်းပြန်လည်းဖြေကြားခဲ့ခြင်းမရှိပါဘူး KNG ကချင်းသတင်းဌာနစာမျက်နှာမှာတော့ရဲတပ်သားတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့တယ်လို့အရသာတဦးသေဆုံးခဲ့တဲ့အကြောင်းနဲ့ KNG တိုင်ရင်းစစ်တပ်ကတိုက်ခိုက်ခဲ့တာလို့ KNG ပြောရေးဆိုခွင့်ရှိသူဘုံမွေးနော်ဘူးပြောဆိုတာကိုဖော်ပြပါတယ်နေကင်းတနအိုင်ခွဲလောက်မှာတော့ဟူကောင်းဒေသခြေဆိုင် KNG တပ်မနှင်းနဲ့တိုင်ရင်းစစ်တပ်ခြေဆိုင်ရနေရာတွေကိုတမရော်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ KNG ကသတင်းထုတ်ပြန်ပါတယ်တနပ်ပတ်လို့ VOE ကတိကျတိပြည့်ချက်တော့မရသေးပါဘူးဒီနေ့မနေ့27မိုင်ဂိတ်တိုက်ခိုက်မှုအပြင်မန္တလေးမြကြီးနားလမ်းကိုပိတ်ခဲ့ပေမဲ့မြကြီးနားမြို့အတွင်းမှာတော့ပုံမှန်သွားလာတာရှိနေတယ်လို့လုံခြုံရေးတွင်းမြင်လာရှိနေတဲ့အကြောင်းမြကြီးနားမြို့ကတယောက်ကပြောပါတယ
်အခုကျွန်တော်မြို့ထဲနဲ့သွားတာလာတာဒီကျွန်တော်လူထုတော့ပုံမှန်သွားလာတာပဲဒါမဲ့ဟိုပစ်ကားကြီးရေကားတော့ပြည်တယ်နေရာကနေနေပြည်တယ်သွားလာတယ်လို့ပြည်တယ်ခါတိုင်းထက်များလေလို့ပြောရမလို့ဖြစ်တာဘူးဒီနေ့ခါတိုင်းကတိတ်မတော်ကြဘူးလေတော့အခုတော့ပတ်နေတာလည်းမျိုးဖြစ်တယ်လေ
တခြားမျိုးကတယောက်ကလည်းမြကြီးနားမျိုးပေါ်မှာရဲစခန်းတွေရှိလမ်းပိတ်ပြီးလုံခြုံရေးကိုတိုးပြင်တာတွေတွေ့ရတဲ့အကြောင်းပြောပါတယ်ကချင်ပြည်နယ်အတွင်းမှာမလကရေကတိုက်ပွဲတွေပြန်လည်စတင်ခဲ့လာဖြစ်ပြီးကချင်ပြည်နယ်မှာဒေသတော်တော်များများတိုက်ပွဲတွေဖြစ်ပေါ်နေသလိုဒီလ23ရက်နေ့ညကလည်းမြကြီးနားကဝိုင်းမော်အထွဲ့ဗလမင်းတင်တရားကစူပေါင်းဂိတ်ကို KNY ကတိုက်ခိုက်ခဲ့ပါတယ်ဗလာမင်းတင်တရားတက်ခဲမှုနဲ့ပတ်သက်ပြီးတမတော်ဘက်ကသတင်းထုတ်ပြန်ရမှာတော့23ရက်နေ့ည9:50မိနစ်မှာလက်နက်ကင်20လောက်လက်နက်ကြီးလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်ခဲ့တဲ့အကြောင်းလုံခြုံရေးတပ်ဖွဲ့ဘက်ကပြန်လည်ပစ်ခတ်ခဲ့ပြီးည8:05မိနစ်မှာပြန်လည်ဆုတ်ခွာသွားခဲ့တဲ့အကြောင်းသတင်းထုတ်ပြန်ပါတယ်။ဒီတက်ခဲမှုအပြင်မှာတော့ဗလာမင်းတင်တရားဖြတ်သန်းသွားခြင်းဖွင့်ချိန်နဲ့ပိတ်ချိန်ကိုတနားရီစီလျှော့ချပြီးလုံခြုံရေးပုံမှန်တင်ကြပ်ထားခဲ့ပါတယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်ဘက်မှာဒီစစ်ရှောင်ဒုက္ခသည်တွေကြုံရတဲ့အခက်အခဲကိုမတင်ပြခင်မှာတော့ရှမ်းပြည်နယ်ဘက်ကစစ်ရေးအခြေအနေကိုပြောပြပေးကြပါမယ်။ဒီချင်းပြည်နယ်ဟာခါနဲ့ဖလန်းဘက်မှာတော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာမနေ့တုန်းကပစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။အဲ့ဒီပစ်ခတ်တိုက်ခိုက်မှုတွေမှာတော့စစ်ကောင်စီတပ်ဖွဲ့ဘက်ကအထိခိုက်များပြားခဲ့ပြီးပြည်သူကာကွယ်ရေးတပ်ဖွဲ့ကတော့4ဦးကြာဆုံးခဲ့တယ်လို့ချင်းလန်း Defense Force အဖွဲ့ကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ်မာပြောပြပေးပါရှင်။
ချင်းညီနယ်ဟာခနဲ့ဖလန်းမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားဂျွန်လ29ရက်မနေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်အပြန်အလှန်ပစ်ခတ်မှုမှာစစ်ကောင်စီတပ်ဘက်ကအယောက်40လောက်သေဆုံးခဲ့ကြောင်းချင်းလန် Defense Force အဖွဲ့ပြောရေးဆိုခွင့်ရှိသူတူက VOA ကိုပြောပါတယ်ဟာခမြို့နယ်မှာရှိတဲ့ဘွန်စွန်နယ်မြေရဲစခန်းကိုမနေ့ကမနက်အစောပိုင်းကဟာခ CDF အဖွဲ့ကတွားရောက်တိုက်ခိုက်ပါတယ်။9နာရီကျော်ကြာအပြန်အလှန်တိုက်ခိုက်မှုမှာစစ်ကောင်စီဘက်ကအယောက်20လောက်သေဆုံးခဲ့ပြီးဟာခ CDF ဘက်ကတဦးထဏ်ရာရရှိတယ်လို့ပြောပါတယ်။
တပ်ကတော့ဒီ CDF ဟာခပစ်ဖန်ကျွန်တော်ဒီတွားပစ်တော့မနေ့ပိုင်း9နာရီလေးစီလောက်ဝန်ကြီးကလည်းတီးပြီးတော့ဒီတိကျတော့အရင်ကကြာသွားတယ်ဟို7နာရီအထီလောက်ကိုပြခတ်မှုရှိရပါတော့။အဲမှာဟိုဒီရန်သူဘက်ကအရောက်နေစေခတ်ရှည်ပြီးတော့ကျွန်တော်တို့ဘက်ကတော့တပည့်စတန်ရတယောက်ရသွား
။အပြာလာပြခတ်မှုဖြစ်ပြီးညနေပိုင်းမှာစစ်ကောင်စီတပ်ကထိခိုက်သူနဲ့တိုက်ဆုံသူအလောင်းတွေကိုလာကောက်ယူပြီးအင်အားဖြည့်ဆည်းတယ်လို့ပြောပါတယ်။စစ်တပ်ကအင်အားဖြည့်ဆည်းထားပေမဲ့ပြည်သူကာကွယ်ရေးအဖွဲ့ကတိုက်ခတ်မှုတွေလုပ်နေတာပါ။တိုက်ပွဲတွေကြောင့်မြို့ကထွက်ပြေးသူတွေအတွက်လိုအပ်တဲ့ပစ္စည်းတွေပြန်ယူတဲ့လူငယ်နှစ်ယောက်ကိုစစ်တပ်ကဒီနေ့မနက်ပိုင်းမှာပြစ်ခတ်ခဲ့တယ်လို့အဲ့ဒီဒေသခံကပြောပါတယ်။ရဲကင်းပြစ်ခတ်မှုနဲ့ပတ်သက်ပြီးဟာခဒေသခံတူကတော့အခုလိုပြောပါတယ်
။ဒီကျွန်တော်တို့ဟာခဟိုကဟာခမြို့နယ်ထဲကဒီပုံစုံရဲကင်းစခန်းပေါ်မှာကျွာပုံစုံရဲကင်းစခန်းတော်နဲ့မနက်ကပြစ်ကြတယ်ကြည့်ခိုင်းမှုတော့ကို20နီးပါးလောက်ပြည်တယ်လို့တက်ဒီရဲကင်းစခန်းတော်တော်ထိရတော့ပြောတယ်ဟောလဲတီချတော့လို့တော့မသိဘူးပေါ့ CDF တက်ကတော့တိုင်ရရလူပဲရှိတယ်ဆိုတော့ပြောတယ
်အလားတူဖလန်းမြို့နယ်မှာလဲစစ်ကောင်စီတပ်ဘက်ကထိုးစစ်ဆင်လာရာကနေမနေ့ကတိုက်ပွဲဖြစ်သွားပါတယ်အပြန်အလှန်ပြစ်ခတ်မှုမှာစစ်ကောင်စီတပ်ဘက်ကအယောက်20အထက်သေဆုံးခဲ့တယ်လို့ထိခိုက်ဒဏ်ရာရရှိသူတွေလည်းအများအပြားရှိတယ်လို့ Chilean Defense Force အဖွဲ့ပြောရေးဆိုခွင့်ရှိသူပြောပါတယ်။ပြည်သူ့ကာကွယ်ရေး CNDF ကတော့၄ဦးကြာဆုံးတယ်လို့ဆိုပါတယ်
။ Chilean CNDF ပေါ့နော် CNDF CDR ပေါ့။အဲ့ရနေဆိုရင်ဒီ၄ယောက်ကြာသွားတယ်ဒီစစ်ကောင်စီဘက်ကကြာတော့20ခန့်ပေါ့နော်။ဒီ20ထက်များနေများလုံးကြာသွားစီ။ Chilean ဘက်ကကြာတော့ဟိုတိတာကနစစူငါကကနစပ်တဲ့ဒီဟာခကျောင်းသက်စကူမနဲ့တိုင်းမှာပဲစပ်တဲ့ပုံနဲ့ချင်းဒီကျွန်တော်တို့ထက်တာကြပ်တဲ့ဟိုပလန်ပစ်ချာတို့ကသူစစ်စင်လာတော့ပေါ့
ဒီပြက်ခတ်မှုအတွင်းထိခိုက်သိမ်းဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတိစားအတည်ပြုလို့မရသေးပါဘူးအခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောတဲ့သိမ်းဆုံးမှုအရေးအတွက်ကိုအတည်ပြုနိုင်ဖို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူးရှင်
ဒါကတော့ချင်းပြည်နယ်ဟာခနဲ့ဖလန်းဘက်ကတိုက်ပွဲအခြေအနေအလိမ္မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကစစ်ရှောင်းဒုက္ခသည်တွေတွေ့ကြုံနေရတဲ့အခက်အခဲစိန်ခေါ်မှုတွေအကြောင်းကိုပြောပြပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးစစ်ရှောင်းဒုက္ခသည်စခန်းတွေမှာရိတ်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ရိတ်ခါထောက်ပံ့တဲ့သူတွေအနေနဲ့လည်းငွေကြေးလည်ပတ်မှုကအဆင်မပြေတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်ရိတ်ခါထောက်ပံ့တဲ့အခါမှာကြံ့ကြာမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကပြောပါတယ်။ဒီအကြောင်းရခိုင်ကနေလာတဲ့တရင်ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးရသစ်တောင်မြေပုံစတဲ့မြို့နယ်တွေမှာရှိတဲ့စစ်ဆောင်စခန်းတချို့မှာစားနပ်ရိတ်ခါထောက်ပံ့မှုတွေမရောက်ရှိတာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောကြပါဗျ။မြောက်ဦးမြို့နယ်ပြည်ပင်းစစ်ဆောင်စခန်းမှာဆိုရင်လူဦးရေ2000နီးပါးနေထိုင်ကြတာဖြစ်ပြီးစားနပ်ရိတ်ခါပြက်လက်မှုတွေရှိနေတယ်လို့ပြည်ပင်းစစ်ဆောင်စခန်းတာဝန်ကဦးသိန်းရွှေမြတ်ကပြောပါဗျ။
ကျွန်တော်တို့ကဒီကပြက်နေတာတော့တော်တော်ကြာနေပြီ။အဲ့တော့ဒီဘစ်စနာဆိုရင်လာစစ်ရှောင်းရောက်ရှိပြီဘစ်စနာလေအခုကတော့ဘစ်စနာပေးတာဆက်တယ်ဒီရောက်ဆန်းမပြင်းနဲ့တပည့်ကျင်တာစစ်ရှောင်းရောက်ကြတော့ဒီဒပရတ်ကလေးဒပရတ်ကလေးရခါကျွန်တော်ပြနေကြတယ်ဘယ်လိုရှိနေပြီကျွန်တော်ဆန်းကျွန်တော်ကဆန်းရက်ဒီဘောကပို့တော့အဲ့ကိုပြင်နေတယ်ကျွန်တော်ကဒီစစ်ကရခါကိုပြနေကြပြီအော်မိုးရတဲ့အာကြီးကလည်းကျွန်တော်ဒီကဒီမဆက်လေးစာပွေစာပို့ရှိနေကြကျွန်တော်မိုးရလေးကြည့်တယ်
အဲ့ဒီပြည်ပင်းရေးစစ်ဆောင်စခန်းကိုအရင်ကကမ္ဘာစစ်နာရိတ်ခါအဖွဲ့ WFP နဲ့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဦးစီးဌာနတို့ကစစ်နာရိတ်ခါထောက်ပံ့ပေးနေကြတာပါဒါ့အပြင်လူဦးရေ3000ကျော်ရှိတဲ့မြောက်ဦးမြို့နယ်တင်ညိုစစ်ဆောင်စခန်းမှာဆိုရင်လည်းစစ်နာရိတ်ခါထောက်ပံ့မှုတွေရပ်တန့်နေတာကြောင့်ရိတ်ခါပြတ်လတ်မဲ့အနေအထားမှာရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်မြေပုံမြို့နယ်တွင်ကကိုင်းကြီးစစ်ဆောင်စခန်းဟာဆိုရင်လေအစိုးရထောက်ပံ့မှုမရရှိတဲ့စစ်ဆောင်စခန်းတစ်ခုဖြစ်တယ်လို့အရင်ထောက်ပံ့နေတဲ့လူမှုအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုတွေမရရှိတော့တာကြောင့် Chitalo Shachan San Yare, Lukanji Sichang Sakan Tawanga, Kushi Suga Piobare.
ยินดีมากยังหาจ้ะรอปีรุ่นปีบ่ายปีนี้จ้ะรอยิงเว็บยังคิดจะกวนเนี่ยเต็นเนี่ยผู้บ่าวิโรจ้ะรอปีนี้อะไรอ๋อกูยังไม่รู้ดูเลยว่าเจ้าเด็กอะไรพี่นี่ทิ้งมาเลยจ้ะรอทิ้งอะไรเลขินอะไรกูว่ากูเล่าวิชาต่างๆอะไรไม่รู้เลยเลขินอะไรกูว่ากูเล่าวิชาต่างๆอะไรไม่รู้เลย
ยังใครแต่ละท่านเราก็มองสามีเป็นเวทุระค่าเกี่ยวกับที่ไปแล้วนะเส้นกงฟิมีอาบ้างตัวพิเศษว่ามือเรื่องเปรียบว่าพิเศษในวันนี้สองสามวันพิเศษมีอาบ้างสองสามวันพิเศษมีอาบ้างน้องสกีตัวคุยกูแท้ละบ่เว้ยน้องสองสามเอ็ดแต่เป็นมาตลาดลงมาเว้ยติ้งในเวทุระสองไปแล้ว
เงี้ยบ้านนี้ถ้าเราตัดสินแล้วการเราจะดีสิเนี่ยกูว่าเราขายไปเอาสามีเนี่ยพอวิ่งสองปีแล้วกูจะไปเจอที่บ้านสักครั้งก็ข้างกันยังยืนสุดแล้วมาเจอที่บ้านสักครั้งอุตส่าห์ไปสองปีว่าสุดแล้วเจอที่บ้านสักครั้งเขาเห็นพวกเราลงเลยแล้วสิจะขายไปในเดือนมาเมื่อมาสิตาเนี่ยขายแล้วเนี่ยการเอาไปเอรูจ่าเต็มไปเลยยัดดันนี่เลยสุดไปไหมไม่เนี่ยสิจังแล้วเนี่ยอันนี้จะเนี่ยมาเปลี่ยนอะไรดีเลยสิไปดูข้าวเด็ดเต็มจ่อแล้วสิชอบสักครั้ song pe twa me lo pyo so tha ba de khanya
VOA American dan yauk tan ne radio thaut lwin mu re ko nei sin American pye yang su Washington myo ro ka ni tai yai thaut lwin tin set pe ni ba de jo ru phan yu mu ne line to meter ro apin chama ro VOA myanmar wai internet sa myin na phit de families.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamese channel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းကwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။တော်ရရှင်နေခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့ညမြန်မာဘာသာအစီအစဉ်လေးဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇတိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ပြပေးကြပါတယ်။မြန်မာနိုင်ငံမှာမိုးရာသီတဲကိုဝင်ရောက်လာပြီးဖြစ်နေတာကြောင့်တောတောင်တွေနဲ့နှီးဆက်ပြီးတော့ငှက်ဖျားထူထပ်တဲ့ဒေသတွေမှာနေထိုင်တဲ့သူတွေဟာငှက်ဖျားရောဂါကိုကာကွယ်တဲ့အနေနဲ့ချင်းကိုက်မခံရအောင်အထူးသတိပြုနေထိုင်ဖို့လိုပါတယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားတာနားဆင်ပါရှင်။
မိုးရသီရဲကိုရောက်ရှိလာတဲ့အချိန်မှာနောက်ထပ်သတိထားရမယ့်ယောဂတစ်ခုကငှက်ဖျားယောဂပဲဖြစ်ပါတယ်။ယောဂပြည့်နှံ့ပြီဆိုရင်အသက်ဆုံးရှုံးတဲ့အချိန်တွေကိုရောက်ရှိနိုင်တာကြောင့်ငှက်ဖျားယောဂကိုသတိပြုဖို့လိုပြီးအထူးသဖြင့်တောတောင်နဲ့ရောက်ရှိနေတဲ့သူတွေဟာပိုပြီးသတိထားဖို့လိုတယ်လို့ဒီမိုကရေစီကလင်းနစ်မှအထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာမေကပြောပါတယ်
။ငှက်ဖျားယောဂပိုကတော့ချင်းကိုက်တာနဲ့သစင်းကူးဆက်တဲ့ယောဂဖြစ်ပြီးတော့ယောဂဖြစ်လာတဲ့အခါမှာမြင်းဆန်းဆန်းပေါ့နော်စိတ်ကူးတောက်မခံယူလို့ရှိရင်တက်တေဆုံးတဲ့အထိဖြစ်နိုင်ပါတယ်။ငှက်ဖျားဖြစ်တဲ့နေရာတွေကတော့စိတ်စမ်းချောင်းတို့တောတောင်ထူထပ်တဲ့နေရာတွေမှာဖြစ်နိုင်တဲ့အဖြစ်များလေးရှိရဲ့ပေါ့နော်။အဲများသောအားဖြင့်ညနေ6နာရီကနေပြီးတော့မနက်6နာရီကြာမှာပေါ့နော်။အဲကြိုက်တဲ့ခြင်းတွေကငှက်ဖျားယောဂတဲ့ဆောင်တဲ့ခြင်းတွေဖြစ်များရဲ့ပေါ့နော်။ဆရာယောဂကပေါ့နော်တန်မှန်
ဖြားနာတာနဲ့ပြင်းထန်ယောဂါအထိဖြစ်နိုင်ပါတယ်။ရထယောဂါဖြစ်ပြီဆိုလို့ရှိရင်မှဖြားယောဂါပို့ကြောင့်အုံနောက်ထိခိုက်တာတို့အသက်အဆုံးကြောက်ခတ်ထိခိုက်ပျက်စီးတာတို့သွေးနေဦးတွေပျက်စီးတာပြီးတော့အသက်ဝါယောဂါအဲ့လိုယောဂါဖြစ်ပြီးတော့အသက်ဆုံးနိုင်တဲ့အထိဖြစ်နိုင်ပါတယ်။အငါဖြားယောဂါဖြစ်ရင်ပထမတော့ဘောနော်ခြံတုံငယ်ကိုပူတယ်ချွေးထွက်တယ်အဲ့လိုအဆင်လိုက်ပေါ့နော်ဒါဆ
asaru jiru mawinaru alu miu pshilaya kamaro enya yeji yego no ekha jayeno nisa ya jamaayi tiye dwi shima akuni taong biyo seku tamu khen temaayi
ချင်းကိုက်ခံရကောင်းနေတဲ့စဉ်အခုဆက်ပြန့်နေတဲ့ငါပြရောက်အောင်ကြိုတင်ကာဝယ်နိုင်မှုအတွက်ချင်းကိုက်မခံရအောင်သတိပြုနေထိုင်ကြပါပါချင်းကိုက်မခံရအောင်ဘယ်လိုနည်းလမ်းတွေကိုအသုံးပြုပြီးကာဝယ်နေထိုင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာမေကအခုလိုရှင်းပြပါတယ်အခုနောက်ပြောခဲ့သလိုပဲပေါ့နော်ငါပြရောဂါကချင်းကိုက်တာနေတဲ့စဉ်ကူးဆက်တာဖြစ်တဲ့အတွက်ချင်းမကိုက်ဘူးအထုပယုဆိုင်
mosquito repellent look for a chima guide see, chandwara, in chinsi, we soundwara, rubo, no, chinsi, we will let me one of Menania, but not Luchanai when she like Matombi, I wrote it, Mare. You know, she. มันน่ะอายุเต็มเนี่ยป่ะเนาะญาติ6นายน้องไปชินไกด์ได้ชินเนี่ยป่ะชาพยาโยกาဖြစ်စီနိုင်เนี่ยအတွက်အဲ့လိုအချိန်นี้มาป่ะเนาะတန်းနိုင်ဆုံးခန္ဓာကိုယ်ကိုချင်းချင်းမကိုက်အောင်အင်းကြီးလက်ရှိဝတ်တာတို့ဖောင်းကြီးလက်ရှိဝတ်တာတို့အဲ့လိုမျိုးတွေလောက်တင်มาတယ်ဒီလိုရှင်အဲ့ချိန်နေมาတော့တန်းနိုင်ဆုံးတော့အပြင်မထွက်တာတော့အကောင်းဆုံးပေါ့เนาะညာအိတ်မယ်ဆိုလို့ရှင်เนาะချင်းအောင်เนี่ยအိတ်တင်ม
ဟုတ်ကဲ့ဟိုကပြားရောကဘောနော်ဟိုရိုးရိုးဖြားနာတာနေပြီးတော့ဘုနောက်ထပ်ပူးဝင်ပြီးတော့အသက်သေးဆုံးနိုင်မယ်အထိဖြစ်နိုင်နေပေါ့နော်အဲ့တော့မပေါ်စတင်ပေါ့နော်ကျုပ်တင်တာကွယ်ထားမယ်ပေါ့နော်တကယ်ရဖြစ်လာခဲ့မယ်ဆိုလို့ရှိရင်လည်းပေါ့နော်မိစက်ရအကျမ်းမာကြီးတက်ကြွနေတဲ့သူတွေရှိမှပြပြီးတော့ကုသမှုခံယူတင်တယ်လို့ဒေါက်တာမေကကြံပေးပါတယ်အဟုတ်ကဲ့ဟိုကပြားရောကဘောနော်ဟိ
Tao da tan so tin sat khe de lu lu ne chan ma yi season go na sin khe ya da phit par de shin aku sat pi lo u jor san da ye myama a ye tong tat chat go tin pya pe jama de myama nai ngai ma 2008 phwe si bo a che kan u pade ne a nyi tat la de so de sit kaung si ha pi du lu lu ye a khwin ye ne ya bai kwin san ya pya than chat de go yauk tain lai de a twet pi du de a ka kwe mae phit ni ya de lu myama nai ngai shin ni mya kun yak ka tya hlut daw shin ni ji u ji myin ga so ba de a the sait go u ji myin ne u jor san da ro swin nwe tong tat tha de myama a ye tong tat chat na sin cha ya aw ma shin
ညာကျွန်တော်ဒီကနေ့ဆွေးနွေးလို့ရအကြောင်းအရာတော့မြန်မာနိုင်ငံနဲ့တရားဥပဒေဆုံးမွေးကြဖြစ်ပါတယ်ဒီစစ်ကောင်စီတက်လာပြီးတော့တရားစီရင်ရေးတရားဥပဒေဆုံးမွေးရေးအခြေအနေကိုပထမဆုံးအကြံပေးလွှမ်းခြုံသုံးသပ်ပေးပါခင်ဗျာစစ်ကောင်စီတက်လာတာချင်းပထမဆုံးသူ့လုပ်တဲ့အလုပ်ကတော့ဖေဖော်ဝါရီလ၁၇ရက်နေ့မှာအမိန့်တစ်ခုထွက်လိုက်တယ်ဗျအဲ့ဒါဘာလဲဆိုတော့နိုင်ငံသားအများကြီးပုဂ္
ဥပဒေကအဲ့ဒီအစိုးရလက်ထက်နိုင်ငံသားများကြီးပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုတွေပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးတဲ့ဥပဒေဆိုတာရှိတယ်။အဲ့ဒီဥပဒေရဲ့ကောင်းတာတွေမှန်သမျှအကုန်ဖြတ်လိုက်ပြီးတော့အဲ့ဒီမှာဥပဒေမရှိတဲ့နိုင်ငံလို့ကျင့်သုံးသွားတော့တာပဲ။အဲပြည်ဆဲဥပဒေမှာတပါပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုကိုဖြစ်စေပုဂ္ဂိုလ်လုံခြုံမှုကို ไม่น่าสงสัยมุมมันสิ่งอย่างนี้ดูว่ามันสุขากว่าเปียร์นี้สุดเลยอุตส่าห์มาไล่น่ารู้แล้วดูว่าปกติอู้อินเดอินเดอินพี่ต้องดูดูอาการอาสาอุบุดมุปารวงเนี่ยปารวงด้วยสิสาอุมยาด้วยสิตีเซอุบลีเดียยาวยาวชาพูดยังตีซีจีดมุดูดูชาพูดยังพันซีจีพิโรโลเลยแต่ทั้งยังเยอะกว่าดมุที่เราช่วยมุพิเศษที่ว่าดาวงานดมุยาอิมุพิเศษ
ใช่มุ่งไปแต่อุปบาวเองอันนี้ต้องตัดเด่นอุนิตุสังยานิสอเลมาไล่น่ารู้ตัวใจเดียจีมาคุณน้ำมาพิอลุสิ่งต่างๆทรายบุญพิอลุเด้อะไรอยู่สารลุดอ่ะมีดงดูบ่ส่วนนั่งงานได้ยังไม่พิอลุอุปบีมาปาร์เช่เลดเวกูรีกูรานุลักขุนโลนี่ช่วงนี้ลงจงขุนโลสารารู้ชูพ่อขยันเลยส่วนกูรู้จะมามีมันยังมาอากาศเว็บปีจะอุดมสิบุสเลยดบพินนะบอกเนี่ย
ไม่ใช่เราไอ้อุบลเรียนเส้นได้ไอ้ฟรีบอยน่าสุดตรงนั้นอาจจะยังนี่อาจจะนั่นเองเส้นตรงนั้นเลยมาไอ้อะไรทั้งหลายเดี๋ยวเราไปประมาณนี้ก็มาเดียวอุบลไม่ใช่หรอโอเคเจ้าหน้าที่ยินอาจจะอุบลเรียนก็อุบลดูคุยกูไม่ใช่หรอจะบอกไอ้เราดูคุยอารมณ์ปาร์ตี้ไปใช่ไหม
โอเคโอเคดูคุยอยู่เดียวอุบลเรียนอากงปาร์ตี้ไปเดียว
ไอ้เราไอ้เราประมาณนั้นสั่งเราทั้งนั้นประมาณนั้นสั่งเราเดียวเราเนาะไอ้ตรงนั้น
ไอ้ ကျွန်တော်အဲ့ဥပဒေကိုမလိုက်နာဘူးပြောပြီးသူတို့အကာအကွယ်မပေးတော့ဘဲနဲ့ပြည်သူလူတို့ကိုဖမ်းဆီးတယ်ပစ္စည်းသိမ်းတယ်တတ်တယ်အဲ့ဒါလည်းလုပ်လိုက်တဲ့အခါမှာကျွန်တော်လူကြီးတွေကတော့ဒါစိတ်ဆိုးကနဲ့အပေါ်အပေါ်တွေ့လာခဲ့တဲ့အခါကျတော့သတိကြီးတော့အထားတာပေါ့ဗျာဟုတ်လားဘာဖြစ်လို့ကျွန်တော်တတိရလဲကြီးပြီဆိုတော့ဒါမှမခလေးတွေကတော့မတရားတာမကြိုက်ဘူးဗျာအဲ့အဲ့ဒါပြဿန
ลงมาเล่มขันนี่เนาะอูยตรุอ่ะล่ะตรุอ่ะล่ะงาเนี่ยละลุละหมู่นี่ยัดไล่ได้อ่ะอควรเยอยู่ตรุอ่ะยังแม่มอพี่တော့ตรุอ่ะนากะတော့ญัตติบาอีဆိုပြီးတော့ตรุอ่ะไอ้หลูยาไอ้หลูขึ้นจ๋าล่ะเอ้ยเตียสีเย็นน่ะดิจาฤจาတော့ครับอย่าเพ็ดเตียสุรีฤาตะแกเตียอุบัติตันสีเย็นยัดล่ะล่ะสุรีหมดตรุโหจောက်โลตรุลุกขันเนี่ยตันไล่ลงไม่ยัดล่ะครับเอ๊ะเนี่ยเนี่ยปัดเตลูอ่ะတော့
တရားယုံနေအကြောင်းပြောနေရတာတရားဥပဒေဆိုတာယုံနေမှာရှောက်လွဲပေးနေခုခံနေရတာဒီဟာအပေါ်လောက်နေပဲဘာမှကိုအရာမရောက်တော့ဘူးလို့ဆိုပြကျွန်တော်ကတော့အဲ့လိုခံယူထားတယ်ဘာလို့လဲဆိုတော့သူကနောက်ဥပဒေတစ်ခုကိုသူကလည်းလုံးပြတယ်ကြာအဲ့ဒါကြတော့သူကဥပဒေဆိုင်ရာအထောက်အကူပြုရေးဥပဒေဆိုတာရှိတယ်အဲ့ဒီဥပဒေကိုလည်းပဲသူကအများကြီးဖြတ်ပလိုက်တယ်ဗျာသူကတွေကိုအစားထိုးပလိုက်တယ်အဲ့တော့အဲ့
เยอะชุกมาจ้าซาดีอ่ะนี่จ้าตัวเลยอ่ะนี่เปียอภิธะอยู่กันซึ้งๆนี่อกลงกาบวยไปอ่ะมั้ยลูกไอ้อุบัติอ่ะติชาอี้ถ่าล่ะอ่ะแล้วနိုင်ငံတော်ဈေးเนี่ยกูลุบไปอ่ะมาเนาะตัวอะไรมาซีนเนาะมาได้ดูเลยสุดอะอปอยเนี่ยบัวไปๆเออแล้วไอ้နိုင်ငံတော်ဈေးเนี่ยลุบไปอ่ะมั้ยဥစ္စာတွေอ่ะไอ้อุบัติโหมไล่น่ารอวูลูกตัวอ่ะอปอยนี่ဖြတ်ไปอ่ะตัวอะไรก็ซ้าท้อไปไล่แต่จ้ะไอ้อุบัติเนี่ย
I say, I am young with Solochi, no, yo, Tabio, young young with Kuga, a Kuga, Uganda Bobia, Ella, Ganta, I
don't know Kuga now, Ubri, Dringa, Chitoma, General Jara, two senators. The iron will do on a yakamat, Yerwa through, Tinja, the water, Dabung Yaru, now with the two senior level, the Queen, Sima, Pananas, or Java, and I didn't have your own.
Eh, and I, Napain Joma Yamaya, the girl, say I said Lanzuane, so now be like the chin, who poke up your other mopa. A Turu is some chetty ale, tidy in the loud dog, a mude. ละตุกข์ยอมเลยชิมเพราะอาชีดาบ่เปียอสาตอกกลีดิสัตว์ตัวบิโลยาเลยละตรุดโยเรสกาลีดิบาลีดิขณะตะพุบ่เปียอ่าท่องมาเอ้อะหลาลีดอยาดาไม่รู้เค้าเปียเตย่ายงสิดแดนเนี่ยไกลเนี่ยท่องแน่มาเว้ยสิดาเลยอ่าท่องหน้าท่องยูบ่เปียท่องวินแน่มาสิยูสิดาเว้ยเค้าเปียอะหลาโหชิงๆเปียเนาะเปียเตยเลวยเตยโลเปียตะตีดิเยตรุดิเนี่ยสาวะสันนั้นนี่ประสันบีเตยคันเนี่ยเตยคันเปียตะตีดิอูเรามาเว้ยเค้าเปียเตยอะเลมะทาเราตั้นฉะละเว้ย Tanjara, and that's why General Yangoma so in Lenu,
ไอ้เนี่ยเลยสรุปชื่อเค้าซิบัวนี่เตียตีนน่ะเว้ยพี่โหเตยลัวลาไปแล้วเยยอ่ะลาถั่วเตพั่วไปแล้วตรุปะเนี่ยตะเตียเนี่ยไปแล้วพี่รอมิอธิศีลาไม่ศีลาต้าไม่ได้เว้ยไม่ชื่อสรุปชื่อเนี่ยเว้ยไอ้สรุปเนี่ยมิงสวยจัดดิเนี่ยฉะเลยอธิเลยสรุปเนี่ยฉะเลยไอ้หนูบ่เออเปียวๆสรุปแล้วโหมิงวนคายเนี่ยตะตะมาสรุปบ่มูเปียวพี่တော့
ฉะไล่ถ่าเลยเปียพี่รอมาเจลอนี่ก็มาเจลอนสิบโบยูนี่ก็เตยดานนี่เปียครับเนี่ยอายอีเว็บป่ะเลยจนเราดั้งโหจนเราเฟซบุ๊กมาต่ออีไล่ดิตองซันสุจีอหมู่ไล่เนี่ยเยบ่ดิเค้าย่ารู้อุบัติเหตุเจ้านี่บาดิไต่เปียไม่บาเนี่ยเค้าย่าเตยโลเนี่ยเตยโลเปียตะติติสิตรุติงตะติติสิพี่รอตรุฉะไล่มาเว้ยเนาะไอ้รอเค้าย่ารู้อะไรอยู่ด้วยเนี่ยบ้ามา
ပြောမလို့ပါနဲ့ဗျာအဘိုးလို့တွေကိုခင်ဗျာနော်ဟုတ်ကဲ့တရားစီရင်ရသူတို့လက်ထဲမှာရှိတာဒါကြောင့်မလို့ခင်ဗျားတို့ကတော့အောင်ဆန်းစုကြီးကိုနိုင်ငံရေးအရာဖြစ်မိနေအောင်အပ်တူတိတ်လုပ်ပေးဖို့ကြိုးစားပါဆိုပြီးတော့ကျွန်တော်တို့အဲ့တော့သတိပေးလိုက်ဒီဟုတ်ကဲ့ကျွန်တော်အဲ့တော့မေ့ချင်နေတာအဲ့တော့ဒေါအောင်ဆန်းစုကြီးအမှုကပြည်သူတရားလုံးကဒီမကနိုင်ငံတကာကပါစောင့်ကြည့်နေတဲ့ကြာ
ကျင်းကြီးအကျိန်ဆုံးများစွာမဖန်းခံရတာဗျာရုံရတော့ပြစ်တာလုံးဝလည်းကြည့်ဗျာလာပြီးတော့ခိုးဝင်တဲ့လူတို့ပြန်လှုပ်ပြလိုက်တယ်ဗျာနောက်ပိုင်းကျတော့အဲဒီကချစ်ကြီးရရန်လှုပ်ပြလိုက်အင်ရှင်ဟိုတော့ဗျာခမရဟိုပထမတုန်းနဲ့နောက်ကျတော့ငါးနှစ်လောက်ကြာအင်ရှင်ဟိုကျတော့အဲ့လိုပြစ်တာတိုးတောင်ချလိုက်တယ်အဲ့တော့အဲ့ဒီဟာကိုကြည့်ချင်းအားဖြင့်တကယ်ဆိုချင်းအဲ့မှာလုံညုံရေးကြတယ ตัวเราป่อยอยู่ลูกดีลูกเว้นไอ้หน้าบ่อะไรส่วนใหญ่คือตัวเด็กกันเนี่ยมาไอ้ยาตามวิจารณ์เลยลูกยังไม่รู้ว่าป้ามาเลยแต่เนี่ยเอ็งชิงว่าแบบเอ็งมาบอกว่ามาตั้งไหนเนี่ยเราลูกมีอะไรเอ็งเนี่ยมาเรียนรู้ท่องชาติเด็ดไอ้เราแต่มาเตะยาเลยหายดีกูจะไม่รู้ด้วยล่ะเลยค่ะตอนที่ช่วยเราตัวเด็กตอนสั้นสุดกูเดินสี่เดือนวันนี้เนี่ยดีเดียวนี่ว่าดีมามาอยู่ดีมูลูกตัวเราที่เราต้องสู้เรื่องดูเรื่องสี่เดือนว่าพิเศษ
soal masuk lu ye, nak dua.
โอ้นั่นนี่กันใช่นะเราบอกว่าเอ้าเราไม่ยอมหรอกว่าเอ้าเราเนาะโอเคสรุปอู้มาดองซันสุกี้กูสรุปที่ก้าอาเพียงแต่เมื่อไหร่นั่งยันนี่พี่เราปัจจุบันนั่งยันยี่ลูกบ้านมึงยังลูกเห็นลูกนี่ล่ะลูกตัวเจ้าวะเลยอู้จีนี่ก็อู้เรื่องมาเดียวสิ่งเดียวเนี่ยเป็นลูกพี่มาเลยที่มึงเอ็ดรู้เรื่องยุ่งยากกับบ้านเรื่องลูกนี่อะไรอยู่อ่ะที่ก้าเจ้าเนาะเจ้าจีนี่กี่อ่ะเนาะแต่ยี่ห้าสามสี่อ่ะไม่ดูเลยก็แต่ยี่ลูกล ตะท้องฉิอาจารย์อุดุสั่นยินพี่တော့ဥရိနဲ့မညီတရားစွဲနေတာတွေဖြစ်တယ်ဒါဆိုလို့ချင်းနိုင်ငံရေးအရာလက်စားချီတာပြီးတော့သူကတမရလုံးမှာပြန်ပြောပြပြလို့ရှိတယ်အဲ့လောက်ကြီးနောက်ဆယ်နှစ်နှစ်ဆယ်လောက်ကြီးအုပ်ချုပ်ခြင်းနဲ့စိတ်နဲ့လုပ်နေတာရိုးရိုးတော့မဟုတ်ဘူးလို့ကျွန်တော်ဒီလိုပြောချင်ပါတယ်သုံးဆန်းသူကြီးကကျွန်တော်တို့လူလူတွေကတော့လူလူကောင်းကောင်းမို့ဒါမှမဟုတ်တတ်တွေကတော့ဂျိ ตัวตัวตัวเป้าเดียร์อารมณ์ไปดูอ่ะมีตัวเรื่องที่มาแล้วยันสุดไล่ไปดูเนี่ยมันเดล่าลูกอ่ะไอ้ท้าวจันนี่ก็มาไปเจ็บดีอ่ะสุนุ่ยไปดูตัวมันละไปลูกสุบไปดูเป็นสุนุ่ยมันละสุบไปดูไอ้ตัวกูจะจับกันชันตาละพี่นายรู้สิเนี่ยดวงเราลงอ่ะมันลงลงอ่ะลงอ่ะมันลงพี่นายพี่นายอ่ะพาไปดูเลยสุขีตัวอยู่กับเพื่อนลงไหมดิตัวธรรมดาเดาเอาไหมไอ้ลูกไปดูมาตอนสามสิบกิโลลงยังชนะกูเนี่ยมา
เทียบยังมาง่ายง่ายเดียวปารีย์ง่ายเดียวแต่เลี้ยงนั่นเสียเลี้ยงนั่นชื่อเนี่ยลูกเด็กตัวธรรมดาที่บีโรมาลุยนี่เราไม่เป็นมาใช่ยามาในเงี้ยชินิมยาคุยกันเดียร์ลุดอชินิจิอุจิมีเนอุจอสันารุสุนีตงตะเคเรยามาเย่ตงตะชะกูน่าสิงเกียร์อาพิบาร์เรชิคุซาบีโรโกยานายดิมยาทาร์เรอักซาเคนะน่าสิงใจอามา
ยูโรนัทเอาเนื้อเยื่อบอพลาบอลลูนบอยกันรอดูดิอาเซนชงทัพปวยเซนีปีสองมีอ่ะควอเตอร์ไฟเนสเซนกูยาวลาจ้าบาบีดูดิอาเซนชงทัพปวยเซนีกูเซนีนี่ก็สักจ้าเกจ้าบีดอเดนมาร์กกับเวลส์กูเลโกกูมีชีเนนายมี Italy ne Austria poi ma ro minute 60 thi na tin long go ma twin nai na jao a chain mo ga za ja ra ma Italy ga na go de go ne nai twa ke ba de 29 ni ga ro chai ga Netherlands go na go go ma shi ne nai ma de Netherlands naw tan lu de le dutiya bai 52 minute ma thauk khan la ya de atwa 10 yauk ne ga za ke ya bi ya naw ma chai ga 68 minute ne minute 80 de ma na go za dai twin twa ke ra ba Netherlands go nai lai de apaw ma chek ni pya Jaroslav Sehavigaro.
Tak samozřejmě byl to pro mě taky úplně ten nejlepší zápas, nejprestižnější.
Ty jarabo, já? Ty půjde garo, nýbě te ten tešau. Co no dvě, kům jú já zům půjde, nemě já zům půjde dvěga, tak chůba bě. Ty půjde dvě pěn se no, co no gzáda máří go, pěl báře. Tru garo, nejmu půbí hýbán sávě mě, nejmu ga co no rů po má bě, můdí báře. Nejin lé kao máře. ไอ้โล 9 ตัวป่วยมาต่ายกันมาเปลาะเกะตะโลเวจนเราอะกองซงกะซ้าบุโลบีอะตีนไล่เลอะกองซงกะซ้าနိုင်เกะบาเรตูอูจินเลฉีซวนปะနိုင်เกะบาเรตะนิงกุเนเนกะบัวจีป่วยกองก็รอ2016ยุโรปแชมเปี้ยนปอร์ตุกีเนกะบะอะเซนติบัลเจียนโนเยป่วยผิดปิรอละตีนซะโลอะเจ่งเนยีกงยีกันกะซ้าเกะจาปิรอนาวซงมารอทอกันเฮซเซอร์เอเรียอะเปียงกะเนต้วนเนตะโกเรเนบัลเจียนกะตะโกโกมะชีเนနိုင်ตวาเกะบาเร
ပေါ်ဂျီယန်ကိုရှုံးပြီးပြိုင်ပွဲကထွက်လာရတဲ့အပေါ်မှာပေါ်တူဂီနီးပြဖနန်ဒိုဆန်တိုးစ်ကတော့ပြန်ပါကောင်ဆူတာတင်ရွတ်မရော့ဖ်ဘောလ်ရင်စတစ်စ်ပွဲရလက်ကမမြတ်တာဘူးလို့ထင်ပါတယ်ဒါပေမဲ့ဒါကဘောလို့ပွဲပါကိုယ်စွန်းတဲ့သူကနိုင်တာပါသူတို့ကကိုယ်စွန်းနိုင်ခဲ့ပြီကျွန်တော်တို့ကမသွင်းနိုင်ခဲ့ပါဘူးဂျန်နဲ့ပွဲတွေမှာတော့စပိန်ကခရိုအေးရှားကို5-3ကိုနဲ့နိုင
ဒီကနေ့မှာဆွစ်ဇာလန်ကနှစ်ဂိုးပြန်သွင်းလို့သုံးဂိုးစီတီဖြစ်ပြီးတော့အချိန်ပိုပြီးတဲ့အထိထပ်မသွင်းနိုင်လို့ပန်နိုဒီကန်ကြတာမှာဆွစ်ဇာလန်က၅ဂိုး၄ဂိုးနဲ့နိုင်ပြီးတော့ပြင်သစ်အသင်းပြုတ်သွားပါတယ်။အင်္ဂါနေ့ကအင်္ဂလန်နဲ့ဂျာမနီတို့ကစားခဲ့ကြတာမှာတော့အင်္ဂလန်ကစတာလင်းနဲ့ဟယ်ရီကိန်းတို့ဒုတိယပိုင်းမှာသွင်းတဲ့ဂိုးတွေနဲ့အင်္ဂလန်က၅ဂိုးဂိ
England ကဂျာမနီကိုပထမဆုံးအကြိမ်အနိုင်ရတာဖြစ်ပါတယ်။ Ukraine နဲ့ Sweden ပွဲမှာတော့ Ukraine ကနှစ်ဂိုးတစ်ဂိုးနဲ့နိုင်သွားပါတယ်။ဒါကြောင့် Quarter Final မှာတော့ Belgium နဲ့ Italy, Spain နဲ့ Switzerland, England နဲ့ Ukraine, Denmark နဲ့ Czech တို့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာ Copa America ဖလားဘောလုံးပွဲတွေဘက်မှာတော့အုတ်စုအေက Argentina, Uruguay, Paraguay နဲ့ Chile အုတ်စုဘီက Brazil, Peru, Colombia နဲ့ Ecuador တို့ Quarter Final ကိုတက်သွားကြပါတယ်ဇွန်လ29ရက်နေ့ကအုတ်စုဘီပွဲစဉ်တွေမှာ Brazil နဲ့ Ecuador တို့တကောစီတည်ကြပြီး Peru က Venezuela ကိုတကောကိုမရှိနဲ့နိုင်ပါတယ်ဒါကြောင့်အုတ်စုဘီမှာ Brazil က3ပွဲနိုင်2ပွဲသေရနဲ့10မှတ်နဲ့အုတ်စုပထမရပြီး Peru က9မှတ် Colombia က4မှတ် Ecuador က3မှတ်နဲ့ Quarter Final အဆင့်ကိုတက်သွားပါတယ်။အုတ်စု A ပွဲစဉ်တွေကိုဂျွန်လ28ရက်နေ့ကကစားရာမှာ Argentina က Bolivia ကို4-2နဲ့နိုင်ပြီးတော့ Uruguay က Paraguay ကို2-2မရှိနဲ့နိုင်ပါတယ်။ဒါကြောင့် Argentina က10မှတ် Uruguay က9မှတ်Paraguay က6မှတ်နဲ့ Chile က5မှတ်ရပြီးတော့ Quarter Final ကိုတက်သွားပါတယ် Quarter Final မှာတော့ Brazil နဲ့ Chile, Argentina နဲ့ Ecuador, Uruguay နဲ့ Colombia, Peru နဲ့ Paraguay တို့ကစားရမှာဖြစ်ပါတယ်ခင်ဗျာเทนนิสไกรบวยนี่ဘက်မှာတော့ Wimbledon Tennis Grand Prix ကိုတနင်္လာနေ့မှာစတင်လိုက်ပါပြီ။မနစ်က COVID-19 ကပ်ရောဂါကြောင့်ပြိုင်ပွဲကိုမကျင်းပဖို့ဆုံးဖြတ်ခဲ့ပြီးအခုနှစ်မှာပြန်ကျင်းပခဲ့ပြီးတော့ပရိသတ်တွေလည်းခွင်းလုံးပြည့်လာပြီးတော့အားပေးခဲ့ကြပါတယ်။ဒီနေ့မှာတော့အမျိုးသားဘက်မှာ Spain က Nadal ဝင်မပြိုင်ခဲ့သလိုအမျိုးသမီးဘက်မှာတော့လက်ရှိ Champion Simona Halep နဲ့ဂျပန်ကကမ္ဘာအဆင့်နဲ့ Naomi Osaka တို့မပါကြပါဘူး။ဟာလပ်ကခြေစလုံးကျွတ်သားတန်ရာကြောင့်ဝင်ပြိုင်ခဲ့တာဖြစ်ပြီးတော့အိုဆာကာကတော့ကိုရီးကိုရာကိစ္စကြောင့်ဝင်ပြိုင်တာပါပထမဆုံးနေ့မှာပဲအမျိုးသားဘက်မှာတော့လက်ရှိချန်ပီယံနိုဗက်ဂျိုကိုဗစ်ကဗြိတိန်ကဂျိတ်ဂရီဘာကို4-6 6-1 6-2 6-1 နဲ့နိုင်ရသွားပါတယ်ဂျိုကိုဗစ်ကတော့သူ့အနေနဲ့ Grand Slam ပြိုင်ပွဲတွေမှာအကောင်းဆုံးကစားနိုင်ဖို့နဲ့အခုတစ်ချိန် Wimbledon မှာ Grand Slam ကိုအကြိမ်20မြောက်အနိုင်ရဖို့ရည်မှန်းထားတယ်လို့ပြောလိုက်ပါတယ
် Grand Slams are the biggest motivation I have right now at this stage of my career.
ဒီချိန်မှာ Grand Slam တွေမှာနဲ့ရဖို့ကကျွန်တော်တို့အကြီးမားဆုံးစံတာစီစဉ်မှုပါပဲ။အရင်ကလည်းကျွန်တော်ပြောမှုပါတယ်။ကျွန်တော်အနေနဲ့ Grand Slam ပြိုင်ပွဲတွေကိုဖြစ်နိုင်ရင်ရသလောက်အနိုင်ရဖို့ကြိုးစားသွားမှာပါ။ Major Grand Slam ပြိုင်ပွဲတွေမှာအကောင်းဆုံးအနိုင်ရဖို့ကြိုးစားနေပြီးလုံးလုံးလည်းရနေပါတယ်။
လန်လန်လေးကနောက်တော့ဘွဲမှာတော့ပြင်သစ် Open မှာဒုတိယရခဲ့တဲ့ Greece က Stefano Tsitsipas ဟာပထမအဆင့်မှာပဲ American က Francis Tiafoe ကို 6-4-6-4-6-3 နဲ့၃ပွဲပြက်ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ် Wimbledon ပြိုင်ပွဲကို၈ကြိမ်မိုးဆွဲထားတဲ့ Roger Federer ကရောဒီနေ့ပြိုင်ပွဲမှာဘလောက်ထိမျှော်လင့်ထားပါသလဲ
Said I'm actually here at Wimbledon right now and I have a chance and I know if I get rolling and
အခုလုံးလုံးစင်မှာကျွန်တော်က Wimbledon ပြိုင်ပွဲမှာကစားနေပြီးနိုင်ဖို့အခွင့်အလမ်းရှိပါတယ်ကျွန်တော်အနေနဲ့တပွဲချင်းပုံမှန်လေးအနိုင်ရဖို့မှန်းထားတယ်လို့ဒုတိယပတ်တည်းဆက်ကစားနိုင်ပြီဆိုရင်တော့ကျွန်တော်ပူအားကောင်းလာပြီးအနိုင်ရဖို့အများကြီးဖြစ်နိုင်တယ်လို့ယုံကြည်ပါတယ
်အမျိုးသမီးဘက်မှာတော့ British နိုင်ငံက Joanna Conte ပြိုင်ပွဲကနေနှုတ်ထွက်လိုက်ရပါတယ်သူအားကစားအဖွဲ့ကတယောက်မှာ COVID-19 ကူးစက်ခံထားပြီးတဲ့နောက်ပြိုင်ပွဲကနေထွက်ပေးလိုက်ရတာဖြစ်တယ်လို့ All England Club ကတနင်္ဂနွေနေ့ကကြေညာပါတယ်။အချိန်ထဲမှာပဲကမ္ဘာနံပါတ်1 Ashley Barty ကတော့သူ့အနေနဲ့ Wimbledon ပြိုင်ပွဲကိုအနိုင်ရကျင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ American က Grand Slam Champion ဆုကို23ကြိမ်ရထားတဲ့ Serena Williams ကတော့ Belarus က Sasnovich နဲ့ပထမအဆင့်ပွဲစဉ်ကိုကစားနေတော့မှာပဲဒဏ်ရာကြောင့်ဆက်မကစားနိုင်တော့ပဲပြိုင်ပွဲကနေထွက်လိုက်ရတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုတင်ပြပေးချင်ပါတယ်။ဒီကနေ့မှာတော့စစ်အုပ်ချုပ်ရေးကောင်စီဘက်ကမြန်မာနိုင်ငံတဝန်းအကြီးအောင်အသီးသီးမှာဖမ်းဆီးထိန်းသိမ်းချုပ်ခံထားရသူတချို့ကိုပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်။ရန်ကုန်တိုင်းကအင်းစိန်ထောင်အပါအဝင်မြစ်ကြီးနားဒဝဲဟာခါလာရှိုမြောင်းမြမုံရွာဖမ်းအပါအဝင်မြန်မာနိုင်ငံတဝန်းကအကြီးအောင်အသီးသီးမှာထိန်းသိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားယာနဲ့ချီပြီးတော့ဒီကနေ့ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ပြန်ပြီးတော့လွတ်မြောက်လာတဲ့အထက်မှာတော့မြန်မာနောင်သတင်းတောင်မက်ကေဇင်တွေဒီမြန်မာ press photo agency ရဲ့ဓာတ်ပုံသတင်းတော့ကိုရဲမျိုးခန့်အပါအဝင်သတင်းသမားတချို့လည်းပြန်လည်လွတ်မြောက်ခဲ့ပါတယ်။အများစုကတော့ဆရာနာသိန်းကန့်ကွက်တဲ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့သူတွေဖြစ်ပြီးတော့ငါးငါးခါကြီးတွေနဲ့တရားစွဲဆိုခံထားရသူတွေဖြစ်ပါတယ်ရှင်။အခုလွတ်မြောက်လာတဲ့သူတွေကဖေဖော်ဝါရီလ1ရက်နေ့ဆရာနာသိန်းမှုနောက်ပိုင်းဖမ်းဆီးခံခဲ့ရသူတွေဖြစ်ပါတယ်။ဒီကနေ့မှာတော့အကျဉ်းသား2342ယောက်ကိုပြန်လွတ်မယ်လို့ပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကပြည်တွင်းမီဒီယာတချို့ကိုအတည်ပြုလိုက်ပြီးတဲ့နောက်မှာဒီလိုအကျဉ်းသားတွေပြန်လွတ်မယ်ဆိုတဲ့သတင်းကြောင့်အင်းစိန်ထောင်ရှိမှာတော့မနေ့ကလေးကလူတွေကယာနဲ့ချီပြီးတော့သွားပြီးစောင့်ဆိုင်ခဲ့ကြတာပါအခုချိန်မှာတော့ညမှောင်လာတဲ့အချိန်အထိအကျဉ်းထောင်တွေကအကျဉ်းသားတွေကိုအသီးသီးဆက်ပြီးတော့လွှတ်ပေးနေပါတယ်ရှင်အခုလိုမျိုးအကျဉ်းထောင်တွေကနေအထိမ့်သိမ်းခံတွေကိုပြန်ပြီးတော့လွှတ်ပေးနေချိန်မှာပဲစစ်ကောင်စီလို့တရင်ပေးလို့တတ်မှတ်ပြီးတော့ဆွဆွဲခံရသူတချို့တနက်နဲ့ပြစ်ခံရလို့တေဆုံးတာတွေရှိသလိုနေရာတချို့မှာလည်းဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။အင်းစိန်မြို့နယ်ပိန်းနယ်ကွင်းရပ်ကွက်မှာစစ်ကောင်စီတရင်ပေးအဖြစ်နဲ့ဆွဆွဲခံထားရသူအသက်50အရွယ်ဦးမောင်မောင်ကတော့ဒီကနေ့မနက်ပိုင်းမှာတနက်နဲ့ပြစ်ခံရပြီးတော့တေဆုံးခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာပဲပဲခူးတိုင်းအနောက်ချမ်းပောင်းတယ်မြို့နယ်ဂျိုကုန်းကျေးရွာကအုတ်ချုပ်ရည်မှုဦးအောင်ဇော်လက်လည်းတနက်နဲ့ပြစ်ခံရလို့တေဆုံးခဲ့ပါတယ်ရှင်။အခုလိုမျိုးဒီပြစ်ခတ်မှုပောက်ကွဲမှုတွေဖြစ်နေပေမဲ့ဆရာနာရှင်စန့်ကျင်လှုံရှားမှုဆန္ဒပြပွဲတွေကတော့ဇက်တိုက်ရှိနေပါတယ်။ဒီလိုဖြစ်နေတဲ့အချိန်မှာပဲမြန်မာနိုင်ငံမှာ COVID-19 ရောဂါပိုတွေ့ရှိမှုကပိုပြီးတော့စန့်ကျင်တင်မြင့်တက်လာနေပါတယ်။ဒီကနေ့မှာပဲရောဂါပိုတွေ့တဲ့လူက1580ဦးရှိတယ်လို့မြန်မာအားကစားနဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီပြည်နယ်နဲ့အတိုင်းအသီးသီးကဓာတ်ခွဲစစ်ဆေးမှုပေါင်း 8,000 နီးပါးမှာပိုးတွေ့သူက 1,500 ကျော်ရှိခဲ့တာပါဒီကနေ့မှာသေဆုံးသူကတော့14ဦးထိရှိခဲ့ပါတယ်လက်ရှိအချိန်မှာတော့ဓာတ်ခွဲစစ်ဆေးမှုပေါင်း 28,300 ကျော်မှာပိုးတွေ့သူက 13,500 ကျော်ရှိနေပြီးတော့သေဆုံးသူစုစုပေါင်းကဆိုရင် 3,300 ကျော်အထိရှိသွားပြီလို့ဂျွန်လ30ရက်နေ့ည8နာရီသတင်းထုတ်ပြန်ချက်မှာတွေ့ရှိပါတယ်မြန်မာနိုင်ငံမှာဂျွန်လတွေကနေစလို့အခုလိုပိုးကူးစက်မှုကတချိန်တိုးမြင့်တက်လာတာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲဗုဒ္ဓဘူးညအတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့
ဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့နစ်အိုင်ဗန်နော့ဖြစ်ပါတယ်ကျမကစုမမဒီညအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီအိုအေကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရဆန္ဒပြကြပါစေရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ရှင်